ကနေ့မြန်မာလက်ကရက်1382ခုနှစ်နေရုံလာဇာ9ရက်နေ့ခရစ်တက္ကရာ2019ခုနှစ်မေလ19ရက်နေ့ဗုဒ္ဓဟူးနေ့မှာရမဲသိမ်းမြို့နယ်ကရင်ကြီးရွာသောပိတာရာမဘာဗောရီကုံသာသနာကြီးမှာကျင်းပပြုလုပ်အပ်တဲ့သောပိတာရာမဆရာတော်ဘုရားကြီးဤဘုန်းကြီးကံရဲ့မေတ္တာရဲ့ကိုအမိပြုပြီးတော့ဘုမြင့်ကြီးတော်ဝါဝါအေးမိသားစုတို့ရဲ့ထောက်ပံ့ဖြင့်ကျင်ပါပြုလုပ်အပ်တဲ့ခொနည်းရတရားစခန်းပွဲကြီးမှာကနေ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်။မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတော်ကဘုရားရှင်ကရောမြတ်ကြီးတာဝတိပြည်မွန်စီတုံအကြောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်ခါမှာတာဝတိမြို့တော်တွင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသအပ္ပတော်ကောင်းတို့သည်နာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇာသက္ကရာဂามိမဉ္ဇာအနာဂามိမဉ္ဇာရဟတာမဉ္ဇာများအတယပိယရှိထွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတို့ကောင်းတို့သည်နာဂတရားနာဉ္ဇာခန္ဓာဆိုင်လို့သောတာပတ္တိမဉ္ဇာများယနေ့ကြပါစေသက္ကရာဂามိမဉ္ဇာများယနေ့ကြပါစေအနာဂามိမဉ္ဇာများယနေ့ကြပါစေအရဟတာမဉ္ဇာများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများယရမသဘင်စီစဉ်ကိုစတင်မှာဖြစ်ပါတယ်ပဋိစ္စသမုပ္ပါဒ်တရားတော်မှာမြတ်စွာဘုရားသခင်ကရောမြတ်ကြီးကသန္တရာလေဘုံလည်းနည်းရှင်မျိုးကိုဟောကြားတော်မူခဲ့ပါတယ်ဘဝိဇာတနာဝတိနာတွင်မူလာနိအစရှိသည်ဖြင့်မူလာတရားကနှစ်ပါးသစ္စာတရားက2ပါးအလောတရားက4ပါးအင်္ဂတရားက12ပါးအစတရားက3ပါးကိလေသာတရားကလည်း3ပါးကာလတရားက3ပါးအချင်းအရာက20ဆိုပြီးတော့ဒါကလင်္ကာကလေးနဲ့မဟုတ်ဆရာတော်ဘုရားကြီးကဘယ်လိုဒီကောင်းထားလဲမူလနဲ့ဗျာသစ္စာနဲ့အခုသေဘောကသင်္ဃာ12ပါးတရားကိုများနေသောမတ္တသေယ
သုသာဘုသောဝါနေသာသံတော်ရာသေယနေသေဒီသေဘောသရေယံမဒီသေယတိသာသမန္တောတိ
အလွယ်ကျမှတ်သိစေအပ်သည်တဲ့သန္တရာမှလွတ်ကြောင်းသည်တဲ့ဒါကတော့လင်္ကာဖြစ်တဲ့အတွက်အဆင်ပြေအောင်ဤကုန်းချုပ်ပေးထားခြင်းပဲဖြစ်ပါတယ်ဒါပေမဲ့လို့လည်းပဲအတိတ်ပဲမရှိဘူးလို့တော့မတွက်ပါနဲ့အလွယ်ကျက်မှတ်ဆိုတာဘာပြောတာလဲရအောင်ကျက်ထားရအောင်ကျက်ထားသာသနာ့အနေနဲ့ပြောရင်ပရိယတ္တိသာသနာပရိယတ္တိသာသနာရအောင်ကျက်ထားပါဒီလင်္ကာကလေးကိုနရကသိစေအပ်သည်သိအောင်လည်းလှုပ်ထားပါသိအောင်လည်းလှုပ်ထားပါသာသနာအနေနဲ့ပြောရင်ပฏิပတ္တိသာသနာသာသနာမှလွတ်ကြောင်းသည်အလွတ်လဲရမယ်အဓိပ္ပာယ်လေးတွေလည်းသိထားမယ်ဆိုရင်ကိုယ်ကိုယ်တိုင်ဆင်ញင်ပေးမယ်နှလုံးသွင်းပေးမယ်အသိလေးကပ်ပေးမယ်အဲ့ဒီတော့ဆင်ញင်ရင်ဆင်ញင်ရင်ဆင်ញင်ရင်နဲ့ဉာဏ်ကလေးတွေပေါင်းပြီးတော့သန္တရာမလွတ်ကြောင်းအကျင့်တွေကိုကိုယ်တိုင်ကျင့်မိရတာဖြစ်နေပါတယ်ကိုကိုယ်တိုင်သန္တရာမလွတ်ကြောင်းဖြစ်တဲ့မဲ့ခင်အကျင့်တွေကိုကျင့်မိတာဖြစ်နေပါပြီအဲဒီလို့ဆိုရင်ဒါပြိဝေဒသာသနာလို့ဒီလိုခေါ်ပါတယ်နော်အဲဒါကြောင့်မလို့ဒီလင်္ကာကလေးရဲ့နေကုန်းကျုပ်ဟာသာသနာ3ရပ်ကိုပြတယ်လို့မှတ်ပါအလွယ်ကျမသရာကဘာသာသနာတော်ပရိယတိသာသနာသီစီအပ်သည်ဆိုတာကသန္တရာမလွတ်ကြောင်းသည်ဆိုတာကပฏิဝေဒသာသနာသာသနာတော်3ရက်အကျင့်ကောင်းအကျင့်မြတ်တွေကိုပေါ်ပြပေးနေတဲ့လင်္ကာကလေးပါပဲတဲ့နော် ကဲကောင်းမိသားမိတ္တလင်္ကာကလေးကိုတရုတ်ဖော်လိုက်တဲ့အခါကျတော့မူလနဲ့ဖျားဆရာဟာဘလို့နဲ့ဘလို့ပါလိအဲ့ဒါကိုပဲဇက်ဝိုင်းကလေးမှာထောက်ပြီးတော့ပြောကြမယ်ဆိုရင်မူလနဲ့ဖျားသုံးဒီမှာအဝိဇ္ဇာနဲ့တဏှာတို့ဖြစ်ပါသည်နော်ဟောဒီအဝိဇ္ဇာကဘယ်နေရာကအဝိဇ္ဇာလဲဆိုရင်ဟိုးနံပါတ်1အကွဲရဲ့အစမှာရှိတဲ့အဝိဇ္ဇာဒီလိုမဟုတ်လားဟောရိတနာကနဘာသုံးခွဲ့ဟိုအစနဘာသုံးခွဲ့ရဲ့အစမှာရှိတဲ့တဏ္ဍာ။အဲ့ဒီနှစ်ခုကိုဒီနေရာမှာအလဲဘဟုံးမှာယူပြီးတော့အဝိဇ္ဇာနဲ့တဏ္ဍာတို့ဖြစ်ပါသည်လို့ဒီလိုဆိုတာပေါ့နော်။မူလနဲ့ပြဆိုဒီမှာအဝိဇ္ဇာနဲ့တဏ္ဍာတို့ဖြစ်ပါသည်။သစ္စာနဲ့ကုဆိုဒီမှာဆိုလိုက်။ဆယ်လုံးသမုဒယဒုက္ခဒုက္ခသစ္စာသမုဒယအော်လေးကိုလွှာကြတော့ပါတယ်လေလေးကိုလွှာဆိုဒီမှာအဝိဇ္ဇာသင်္ခါရအတေရကြောင့်သမုဒိယသစ္စာသလားသို့ဝိညာဉ်ဉာဏ်ရောသာလယရဏခန္ဓာဝေဒနာပိစ္ဆုပန်အကျိုးဒုက္ခသစ္စာသလားသို့တဏ္ဍာဥပါဒာယကမ္မဘောသစ္စာခရအကြောင်းသမုဒိယသစ္စာသာဓုသာတိသရမရဏအနာတအကျိုးဒုက္ခသစ္စာသာဓု
ဟောပြီအလွာသရာဘာပြောတာလဲအုတ်စုကိုပြောတာပရိသတ်သမောပတ္တရားဆန္ဒပါကိုအုတ်စုဖွဲ့လိုက်တာဘယ်နှခုရတော့အောက်စုဖွဲ့လိုက်တာ၄ခုရတယ်အဲ့ဒီ၄ခုကိုဆော်လိုက်တာပါပဲเนาะအဲ့ဒီ၄ခုကိုဆော်လိုက်တာပါပဲစာရိပုတ္တရာမှာတော့အထက်ကရာမှာ2မျိုးပြထားပါတယ်နောက်2မျိုးကတော့ဗာလဲအချင်း120ကိုလှမ်းကြည့်ပြီးတော့ဟုတ်လားအချင်း120ကဒီမှာ၅ပါးပြထားတယ်မဟုတ်လားအတိတ်အကြောင်းက၅ပါးပစ္စုပ္ပန်အကျိုးက၅ပါးပစ္စုပန်အကြောင်းက၅ပါးအနာဂတ်အကျိုးက၅ပါးအဲ့ဒါကိုကြည့်ပြီးတော့လွှာတစ်ခုလုံးလဲဒီလိုလဲပြောတယ်နော်အထက်ကမှာတဏီပြထားတယ်အဝိဇ္ဇာသင်္ခါရတဏှာဥပါဒဘဝအတေကြောင့်သမုဒိယသစ္စာလွှာတစ်ခုဝိညာဏယောသလယရဏခတဝေရဏပစ္စုပန်အကျိုးဒုက္ခသစ္စာလွှာတစ်ခုတဏှာဥပါဒဘဝအဝိဇ္ဇာသင်္ခါရအတေကြောင့်သမုဒိယသစ္စာလွှာတစ်ခုဝိညာဏယောသလယရဏဖတဝရဏပိစ္ဆောပံအကျောဒုက္ခသစ္စာအနာဂတ်အကျောဒုက္ခသစ္စာအလောတကုဒီလိုလည်းပဲတဏိပြထားတယ်ဒါပေမဲ့အဲ့ဒီနေ့ကတော့မသုံးတော့ပါဘူးဘာဖြစ်လို့တော့ဆိုတော့ချင်းရနေဆက်ကြတော့လေဒီနေ့ကိုပဲပြကောက်ရမှာမဟုတ်လားအဲ့ဒါကြောင့်သွားတူနေတာဖြစ်တဲ့အတွက်ဒီနေ့ကိုမသုံးတော့ဘူးเนาะပရမဒီနေ့ကိုပဲသုံးပါတယ်ဟုတ်ပြီလေးကောင်လာပြီးတဲ့အခါကျတော့အစ္စပနအင်္ဂါပနပါတော့သင်္ဃာသစ္စနပါဆိုဒီမှာဆိုလိုက်အဝိဇ္ဇာသင်္ခါရဝိညာဉ်ဉာဏ်ယုံသလယရဏသဗ္ဗေဝိညာဉ်တဏှာဥပါဒေဘဝဓာတိသရမရဏတို့ဖြစ်ပါသည်သူကြတော့အကြောင်းအကျိုးမပါတော့ဘူးအကြောင်းကျုံမပါတဲ့အတွက်ဘဝလိုပဲဆိုရမှာပေါ့နော်ပြန်ဆိုပါဦးအင်္ဂါ22ပါးဆိုဒီမှာသောမအစဆိုသည်မှာဆိုလိုက
်သောမအစဆိုသည်မှာ
သင်္ခါရနှင့်ဝိညာဉ်တစ္စာဝေဒနာနှင့်ကနာတစ္စာကာမဘဝနှင့်ဓာတိတစ္စာတို့ဖြစ်ပါသည်နော်ဝေဒနာနှင့်ဒနဝိညာဉ်သင်္ခါရနှင့်ဝိညာဉ်တစ္စာဝေဒနာနှင့်ဒနာတစ္စာကာမဘဝနှင့်ဓာတိတစ္စာတို့ဖြစ်ပါသည်ဒါကတုကထင်ရှားတာလေးကိုဆွဲပြီးတော့စလိုက်တော့ဝိသေသအစလို့ခေါ်တာပေါ့ဝိသေသအစ te jau ne kamyo panjo vinya panjo virana panjo dana panjo gambawa nagada phala sadi a sanya vidita da vidita asa no vidita asa tamnya asa jaro atai dong ga blu de si do avijja ne sankhara hala avijja ne sankhara si bi me de ka ran ja ro avijja ko yu yin တဏှာဥပါဒကံကိုတဏှာဥပါဒတဏှာနဲ့ဥပါဒကိုမယူပါဘူးလားယူပါလားယ
ူပါ
သင်္ခါရကိုယူရင်ဘယ်လိုကိုယူပါလဲကာမဘဝကိုယူပါလဲအဲ့ဒီတော့ဟောဒီမှာကိုတရား၅မျိုးအပြည့်စုံမပြုတ်ဘူးလားဖြစ
်
ဘဝိဇ္ဇာသင်္ခါရတဏှာဥပါဒဘဝတရားဘယ်နှမျိုးပါလဲ
၅
မျိုးအဲ့ဒီ၅မျိုးဒီဘက်ဘဝဒီဘက်မှာလည်းတရားဘယ်နှမျိုးလဲ
၅
မျိုးနော်တေတေကြောင့်ငါမျိုးပัจโจဧကံတေကြောင့်ငါမျိုးပัจโจဧကံအတေကြောင့်ငါမျိုးနဲ့ပြစ္ဆုတ်ပัจโจငါမျိုးတစ္ဆတ်ဆိုလိုပါတယ်တေကြောင့်ငါမျိုးပัจโจဧကံပัจโจပัจโจစကောင်းတဖန်ပြစ္ဆုတ်ပัจโจ၅ပါးနဲ့ပြစ္ဆုတ်ပัจโจ၅ပါးတို့တစ္ဆတ်ဟုတ်လားဒါကဝိသေသစနော်ဝိသေသစသရပါအဲတမညာစတမညာစသရပါပြောတာလေရတဲ့မြအကုံလုံးဆွဲထုတ်လိုက်တာဟုတ်လားတမညာသဒ္ဒရာဘာပြောတာလဲအဲရတဲ့မြအကုံလုံးကိုဆွဲထုတ်လိုက်တာဒါတမညာရတဲ့မြအကုံလုံးဆွဲထုတ်လိုက်တော့နံပါတ်၁ကမှ၅ပါးရတယ်နံပါတ်၂က၅ပါးနံပါတ်၃က၅ပါးနံပါတ်၄ကွက်ကလည်းပဲ၅ပါးတေကြောင့်၅မြို့ပန်ကျိုးဧကံပန်ကျိုးပန်ကျောင်းစကောင်းတဖန်ပန်ကျောင်း၅ရက်နဂကျိုးမှန်အစပ်သုံးမှအောင်တမညာဟုတ်လားဒါသိညုံမှာပြောနေတာဟုတ်လားအဲဒီတော့တမညာဖြင့်ဆက်မယ်ဆိုရင်အတိတ်အကြောင်း၅မျိုးနဲ့ပြစ္ဆုတ်ပံအကျိုး၅မျိုးတစ္ဆတ်ပြစ္ဆုတ်ပံအကျိုး၅မျိုးနဲ့ပြစ္ဆုတ်ပံအကြောင်း၅မျိုးတစ္ဆတ်ပြစ္ဆုတ်ပံအကြောင်း၅မျိုးနဲ့အနာဂတ်အကျိုး၅မျိုးတစ္ဆတ်တို့ဖြစ်ပါသည်ဒါကတမညာဆက်ရသမြကိုဆက်လိုက်တာနော်ရသမြကိုဆက်လိုက်တာအဲဒီနည်းနဲ့ပဲမနည်းရတော့ဟာဟောဒီမှာတရား၅မျိုးအဲ့ဒီတရား၅မျိုးနဲ့ဒီဘက်တဏှာဥပါဒံတွေနဲ့စပ်ပုံတွေပြောခဲ့ပြီးပြီမလားဒီတော့ဒီနေ့တော့သာမင်းညအစက်ကိုပဲလင်္ကာကလေးဆိုကြည့်လိုက်မယ်တေကြောင့်သင်္ခါမျိုးပဉ္စိုးဝိညာဉ်ဆိုလိုက်တေကြောင့်သင်္ခါမျိုးပဉ္စိုးဝိညာဉ်ဆိုပါပဉ္စိုးဝေဒနာပဉ္စိုးတဏှာပัจจังกัมภวะนากตะผลังปัจจังกัมภวะนากตะผลังอัสสะทังมหังตะอัสสะอัสสะทังมหังวิเทตังอัสสะทัง
มหังวิเท
ตังเตจังติงขาญโญปัจโจวิญญังปัจโจวิระณะปัจจังตนะปัจจังกัมภวะนากตะผลังအစသောမှအောဝိသေသံဟောအထုတလည်းအားဖြင့်ဆက်မယ်ဆိုရင်တရားတွေဘလောက်ပဲများများဟောအတိတ်ကာလတုန်းကပြုလုပ်ခဲ့တဲ့သင်္ခါရဆိုတဲ့ကံနဲ့ပိစ္ဆုပန်ဘဝမှာပေါ်လာတဲ့ဝိညာဉ်ဆိုတဲ့ပရိသတ်လေးတစ္ဆတ်ဟုတ်လားအဲဒါကြောင့်သင်္ခါရနဲ့ဝိညာဉ်တစ္ဆတ်ဒီဘက်ကိုကြည့်လိုက်တော့ဘလို့နဲ့ဘလို့တစ္ဆတ်တော့ဝေဒနာနဲ့သဏ္ဍာန်တစ္ဆတ်ပိဿဗံအကျိုးတရားအနေနဲ့တရားတွေဘလောက်ပဲများများဘလို့ထင်ရှားတော့ဝရဏထင်ရှားတယ်။မြေစိတ်တို့ကြားစိတ်တို့ဒါတွေကတကယ်တမ်းကျတော့မထင်ရှားပါဘူး။မထင်ရှားပါဘူး။ကြည့်လိုက်တာနဲ့ဟာရှိလို့ကောင်းတဲ့ဟိတန်းရောက်သွားတာ။ဟာကြည့်လို့မကောင်းမှုဟိစိတ်ထဲမှာတန်းဖြစ်သွားတာ။အဲ့ဒါကောကတခြားလားဝရဏလား။ကြည့်တယ်မြင်တယ်မြင်ပြီးမှခံစားတယ်ဆိုတာဘလို့မှသတိမထားမိဘူး။အဲ့ဒါလောက်လေအဘိဓမ္မာတရားတွေကကြာကြာကြီးစောင့်မနေဘူးတခါလဲမြင်လိုက်တယ်မြင်လိုက်တာနဲ့တပြိုင်နက်ဘာဖြစ်သွားတော့ကြည်ကောင်းရင်ကြည်ကောင်းတယ်ကြည်မကောင်းရင်ကြည်မကောင်းဘူးဒီလိုတန်းဖြစ်သွားတော့မလားအဲ့ဒီလိုတန်းဖြစ်သွားတော့ကြည်ကောင်းတယ်ဆိုတာကလည်းဘာလဲဝေဒနာကြည်မကောင်းဘူးဆိုတာလည
်း
ကောင်းတယ်မကောင်းဘူးလို့သတ်မှတ်တာသည်ဝေဒနာအဲ့ဒီတော့ဝေဒနာကထင်ရှားသွားတာပေါ့ဝေဒနာကထင်ရှားသွားတဲ့အတွက်ဝေဒနာကိုယူဒီဘက်ကိုကြည့်လိုက်တော့လည်းပဲ
ตบอจาได้เฮ้ตบอจาได้บาเลตนะตบอไม่จาผู้เฮ้ตบอไม่จาได้บาเลตนะตบอไม่จาผู้เฮ้ตบอไม่จาได้บาเลตนะตบอไม่จาผู้เฮ้ตบอไม่จาได้บาเลตนะตบอจาได้เฮ้ตบอจาได้สิแล้วตบอไม่จาผู้สระขึ้นล่ะเข้าได้มั้ยล่ะอะไรอย่างตนะกะอธิกะอะไรอย่างเวรณะหุบมาจิละยินเวรณะดิบมาจิละยินตนะเวรณะเนี่ยตนะโรคะติสาเข้าได้ล่ะ ဟောဒီဘက်ကိုကြည့်လိုက်ပြန်တော့လဲကမ္မဘဝနဲ့ဘယ်လိုနဲ့တရားတော့သာသီနဲ့တရားအားလုံးပေါင်းတော့အစပ္ပဏဘာတော့သုံးပါဒါအစသုံးပါတရားမှာဟောပြီးခဲ့ပြီဟုတ်လားပြီးတဲ့အခါကျတော့အစသုံးပါပြီးတော့ဗာလဲပြီလေသာသုံးပါသုံးပါအစနိယမူလဝသုံးဝနဲ့နိယမူလကတော့ထဲမှာပြောတော့နေတာလင်္ကာသဘောအရကာယံပြည့်အောင်ထည့်ထားတဲ့သဘောပဲ ဟောသုံးပါဆိုတော့ကိလေသာဟောသုံးပါကမ္မဝဏ္ဏပါဝိပါကဟောရှင်းပါပြန်ပြောကိလေသာဟောသုံးပါကမ္မဝဏ္ဏပါဝိပါကဟောရှင်းပါဒီလိုမှလားအဲ့ဒီတော့ကိလေသာဟောသုံးပါဆိုတာကဟောဒီမှာကိလေသာဟောသုံးပါလို့ရေးထားတယ်တွေ့လား ကံမဝဏ္ဏပါဆိုသည်မှာဆိုကြည့်စမ်းကံမဝဏ္ဏပါဆိုသည်မှာသင်္ခါရနှင့်ကံမဘဝတို့ဖြစ်ပါသည်ကံချင်းချင်းတူလို့ကံချင်းချင်းတူလို့ဒီကကြမှာအကြောင်းပြထားတယ်နော်အဲဝိပါကဟောကြတော့ဘယ်နှပါးလဲ၈ပါးအဲဒီဝိပါကဟော၈ပါးလဲဒီမှာမျှားလေးနဲ့ပြထားတယ်ဝိပါကဟော၈ပါးအဲဒီကနေပြီးတော့ဒီ၅ပါးကိုဝင်တယ်ဒီ၅ပါးကနေဟောဒီ၃ပါးစီဝင်တယ်ဟောဒီနှစ်တန်းပေါင်းလိုက်တော့ဘယ်နှပါးရတော ဝေဒနာဇာတိသရမရဏဥပါပတိဘဝတို့ဖြစ်ပါသည်နော်အဲ့ဒီနေရာကျတော့ဥပါပတိဘဝကိုသိကြထုတ်ဖော်ပြီးတော့ဆွလိုက်ပါတယ်တဲ့အရင်တော့ကအရင်တော့ကဥပါပတိဘဝကိုသိကြထုတ်ဖော်ပြောတာမရှိဘူးအခုဒီနေရာကျမှဥပါပတိဘဝကိုသိကြထုတ်ဖော်ပြီးတော့ပြောတယ်ဘာဖြစ်လို့တော့ဆိုတော့သူလည်းပဲအကျိုးတရားအနေနဲ့ရတဲ့ရလိုက်တဲ့တရားအပြည့်အစုံကောင်းသင်ကောင်းထိုင်လို့ဒီလိုပေါ့နော်ဝိပါကသရာတခြားလားအကျိုးတရားလားအကျိုးတရားအကျိုးတရားအနေနဲ့ကောင်းသင်ကောင်းထိုင်တာတွေအကုန်လုံးစုပြောင်းကောင်းလိုက်တဲ့အခါကျတော့ဟောဇာတိနဲ့တူတာတွေမတူတာတွေနားမလဲတော့ရတဲ့ရတဲ့တာအကုန်ကောင်းကောင်းတော့ဘလို့ရလဲဇာတိလည်းရတယ်သူပပတိဘွာလည်းရတယ်အားလုံးပေါ်လိုက်တော့၈ပါးဖြစ်သွားတာပေါ့နော်ဝိပါကဝေရှိပါဆိုသည်မှာဆွလိုက်ကေဝသောဝကိုစကားပြန်ဆိုကြည့်ရအောင်ဘုသောဝဆိုသည်မှာပြလင်သားဝသောမှာကမ္မဝနှစ်ပါးဝိပါကဝရှင်မတို့ဖြစ်ပါသည်ပြိလိသာဝုသုံးပါးဆိုသည်မှာအဝိဇ္ဇာတဏှာဥပါဒဏ်တို့ဖြစ်ပါသည်ကမ္မဝနှစ်ပါးဆိုသည်မှာသင်္ခါရနှင့်ကမ္မဘဝတို့ဖြစ်ပါသည်ဝိပါကဝရှင်မဆိုသည်မှာဝိညာဉ်နဲ့သလဝေရဏသဒ္ဒဝေရဏသာတိသာမရဏဥပါပတိဘဝတို့ဖြစ်ပါသည်ဒါလေးကများသောဆုံးတတ်နေဖို့လိုတာပေါ့ဟုတ်လားဆိုရယုံနေမှာဘောဟောဒီလိုစပိုင်းကလေးကိုလက်ကလေးနဲ့ထောက်ခဲတာလေးနဲ့ထောက်ပေါ်ပင်းလေးနဲ့ထောက်ပြီးတော့ဆုံးတတ်နေရင်ပို့ပြီးတော့မှတ်မိလွယ်တာပေါ့လေကဲဝေသုံးဝပြီးတဲ့အခါကျတော့ပါတယ်လေကာလသုံးဖြာနံပါတ်၄ခွဲကဘာကာလပါလေနံပါတ်2ခွဲကယခုဖြစ်စေနံပါတ်3ခွဲကဒါတော့အတိတ်ကာလတုန်းကတရား2မျိုးဖြစ်ခဲ့ပူပါတယ်ဖြစ်ခဲ့ပူတာတော့အများကြီးပေါ့လေနော် အတိတ်ကာလတုန်းကဘဝတွေအများကြီးပဲတရားတွေအများကြီးဖြစ်ခဲ့တာပေါ့ဒါတွေမကားသေးဘူးခန္ဓာတွေရုပ်တွေဝေဒရုပ်တွေစိတ်တွေသတိတွေအများကြီးဖြစ်ခဲ့ဘူးဒါပဲဒါပေမဲ့လို့လည်းပဲပစ္စုပန်ဘဝနဲ့အကြောင်းအကျိုးဆက်သွယ်ကြည့်လိုက်တဲ့အခါကျတော့ပစ္စုပန်ဘဝရဲ့အကြောင်းသည်အဝိဇ္ဇာနဲ့သင်္ခါရဒီတရားဓမ္မပါပဲကျန်တဲ့တရားတွေကအဓိကမဟုတ်ပါဘူးအဲဒါကြောင့်ပစ္စုပန်ဘဝအကျိုးရဲ့အကြောင်းတရားကိုသိသိခြင်းလို့အရိတရားတစ်ပါးတည်းကိုသာဖော်ပြရခြင်းဖြစ်ပါတယ်။ဒါကြောင့်အတိတ်ကာလတုန်းကတရားဘယ်နှပါးဖြစ်တော့နှစ်ပါးဖြစ်တယ်။အဲပြိဿောပံဘဝမှာလည်းပဲတရားစေတေသတိတေရုပ်တွေဘလောက်ပဲဖြစ်ဖြစ်ဟောမြတ်စွာဘုရားကပရိစ္ဆသမုပ္ပါဒ်တရားတော်ကြီးဟောလိုက်တဲ့အခါကျတော့ဘယ်နှပါးဟောခဲ့လဲ။ပြိဿောပံမှာ၈ပါးပြိဿောပံမှာဘယ်နှပါးဟောထားလဲ
၈ပါး
ပိစ္ဆုပန်မှာဘယ်နှပါးဟောတာလဲ
၈ပါး
အကျိုးတရားက
၃ပါး
ဘယ်နှပါးလဲ
၃ပါး
အကြောင်းတရားက
၃ပါး
ဟောလိုက်တော့၈ပါး၈ပါးအတိတ်လုံလည်ပြီးတော့အတိတ်ကာလရဲ့ယခုဖြစ်စေပိစ္ဆုပန်ကာလရဲ့လုံလည်ပြီးတော့အတိတ်ကာလကတရား၂ပါးယခုဖြစ်စေပိစ္ဆုပန်ကာလကတရား၈ပါးနောင်ဖြစ်လက်တဏ္ဍကကာလရဲ့နောင်ဖြစ်လက်တဏ္ဍကကာလကတရား၂ပါးအလုံးပေါင်းလိုက်တော့တရား၁၂ပါးကာလအဖြစ်ဘယ်နှပါး၃ပါးဟုတ်လားဆိုကာလ၃မြားဆိုဒီမှာလုံလည်ပြီးတော့အတိတ်ကာလယခုဖြစ်စေပြစ္ဆုပန်ကာလနောင်ဖြစ်လက်တဏ္ဍကကာလတို့ဖြစ်ပါသည်သူကထားတဲ့အခါတော့သူ့လိုင်းနဲ့သူမှအောင်ထောက်ရမယ်နော်ဒီလိုင်းတော့ထောက်လို့မရဘူးဟုတ်လားဒီလိုင်းကိုထောက်ရအောင်ဒီလိုင်းတော့ထောက်ရမှားသွားပြီဒါအလွှာတော့ကထောက်ခဲ့တယ်နော်သစ္စာတော့ဒီလိုင်းအလွှာတော့ဒီလိုင်းသင်္ခါရကျတော့ဒီလိုင်းဒီလိုမလားဟောကာလကျတော့ဒီလိုင်းသူ့လိုင်းနဲ့သူသွားရမယ်နော်ဟော120ကျတော့ဒီလိုင်းနော်သူ့လိုင်းနဲ့သူမှအောင်သွားမှာနှုတ်မရင်အရင်တော့မပြည့်ဘူးပြန်ပြန်ပြောမယ်ကာလသုံးများဆိုဒီမှာလုံးလည်ပြီးတော့ဒုက္ခရာယခုဖြစ်စေသစ္စာတရားကလည်းဖြစ်လက်အနာဂတ်ကလည်းဖြစ်ပါသည်ကဲချင်း120ကျတော့ဒီလိုင်းနဲ့ဒီလိုင်းလိုင်းနှစ်လိုင်းသွားမယ်ဟုတ်လားပရမကောင်းကြီးကအနီလိုင်းအရင်အတွက်ကောက်ပြတော့တယောက်ကောက်ပြတော့အပြာလိုင်းဟုတ်ရဲ့လားချင်း120ဆိုဒီမှာအတိတ်ကြောင့်ချင်းရာ၅ပါးပစ္စုပန်အကျိုးချင်းရာ၅ပါးပိစ္ဆုပန်အကြောင်းချင်းရာ၅ပါးအနာဂါကြောင်းချင်းရာ၅ပါးတို့ဖြစ်ပါသည်အတေအကြောင်းချင်းရာ၅ပါးဆိုသည်မှာအဝိဇ္ဇာသင်္ခါရဒနာဥပါဒံဘဝတို့ဖြစ်ပါသည်ပိစ္ဆုပန်အကြောင်းချင်းရာ၅ပါးဆိုသည်မှာဝိညာဏ်နာယောလလယရဏခတ္တဝေဒနာတို့ဖြစ်ပါသည်ပိစ္ဆုပန်အကြောင်းချင်းရာ၅ပါးဆိုသည်မှာဒနာဥပါဒံဘဝအဝိဇ္ဇာသင်္ခါရတို့ဖြစ်ပါသည်အနာဂါကြောချင်းရာ၅ပါးဆိုဒီမှာဝိညာဉ်နံယုတ်လလယရဏဖတ်တဝေရဏတို့ဖြစ်ပါသည်ဆိုကြည့်လိုက်ပါချင်းရ90ဆိုဒီမှာအတိတ်ကြောင့်ချင်းရာ၅ပါးဆိုဒီမှာအဝိဇ္ဇာသင်္ခါရဒနာဥပါဒံဘဝတို့ဖြစ်ပါသည်ပိစ္ဆုပန်အကျိုးချင်းရာ၅ပါးဆိုဒီမှာဝိညာဏယောသလယရဏခတ္တယရဏတို့ဖြစ်ပါသည်ပိစ္ဆုပန်အကျိုးချင်းရာ၅ပါးဆိုဒီမှာဒနာဥပါဒံဘဝအဝိဇ္ဇာသင်္ခါရတို့ဖြစ်ပါသည်။နာဂအကျိုးချင်းရာ၅ပါးဆိုဒီမှာဝိညာဉ်နဲ့ယောက်သလားယရဏသတ္တဝရဏတို့ဖြစ်ပါသည်။ဟောငါးလေးလေးဘယ်လောက်လဲ။အဲ့ဒါကိုလင်္ကာလေးနဲ့ပြန်ဆက်လိုက်တဲ့အခါကျတော့ဘယ်လိုဆက်မလဲ။ငါးလေးလေး90အရှိတွဲကိုအလွယ်ကျက်မှတ်ပြီးစီအပ်သည်။သန္တရာမလွကြောင်းသည်ဆိုကြည့်လိုက်ပါငါးလေးလေး20အရှိတွေကိုအလွယ်ကျမ်းမှသိစေအပ်သည် တန္တရာမလူကြောင်းဒီဟောတန္တရာလည်းဘုံလည်းနီးဘယ်နှမျိုးလဲရှင်းမျိုးတန္တရာလည်းဘုံလည်းနီးရှင်းမျိုးကာလနဲ့ပဲလဲလဲချင်းရနဲ့ပဲလဲလဲဝန်းနဲ့ပဲလဲလဲအစနဲ့ပဲလဲလဲအင်္ဂါနဲ့ပဲလဲလဲဘာနဲ့ပဲလဲလဲအဝိဇ္ဇာသင်္ခါရကတော့အတိတ်တုန်းကဖြစ်ခဲ့တဲ့တရားနှစ်ပါးဆိုတာမှတ်ဇာတိနဲ့သရမရဏကလည်းအနာဂတ်မှာဖြစ်တဲ့တရားနှစ်ပါးဆိုတာမှတ်နော်အတိတ်တုန်းကဝိဇ္ဇာသင်္ခါရတရားနှစ်ပါးပြောခဲ့ပေမဲ့လို့လည်းပဲပစ္စုပ္ပန်မှာအဲ့ဒီတရားနှစ်ပါးမပါနိုင်ဘူးလားပါနိုင်လား
ပါနိုင်ပါ
ပါနိုင်တာပေါ့နော်အဝိဇ္ဇာကဘာသဘောရှိတော့မသိတဲ့သဘောဘာသဘောလဲဘာကောမသိတာလဲအဓိကပါသိစာမသိတာလဲအဲသင်္ခါရကဘာသဘောရှိတော့ပြည့်လောအထုတ်တတ်တဲ့သဘောရှိတယ်ဟုတ်လားအဲတော့အတိတ်တုန်းကမသိရင်အဝိဇ္ဇာတည်တုန်းကဖြစ်ခဲ့တယ်ပေါ့ပစ္စုပ္ပန်မှာမသိဘူးဆိုရင်ဟောအဝိဇ္ဇာဒီပစ္စုပ္ပန်မှာထပ်ပြီးတော့မဖြစ်ဘူးလားဖြစ
်
ဖြစ်တာပဲအတိတ်တုန်းကပြည့်လောအထုတ်တဲ့သင်္ခါရဖြစ်တယ်ဟောပစ္စုပ္ပန်မှာလည်းပဲပြည့်လောအထုတ်မှုတွေမလုပ်ဘူးလားလို့လောက်တော့တဲ့ပစ္စုပ္ပန်လည်းသင်္ခါရတွေမဖြစ်ဘူးလားဖြစ်နိုင်လားဖြစ်ပင်ဖြစ်နိုင်ညာတော့လည်းပဲမြတ်စွာဘုရားကအဝိဇ္ဇာနဲ့သင်္ခါရကိုတိတ်ကလာမှာဟောထားပြီးသားဖြစ်တဲ့အတွက်ပစ္စုပ္ပန်မှာဖြစ်ပင်ဖြစ်ညာတော့လည်းပဲစိတ်ထက်ကသာမှတ်လိုက်တော့ဒီတရားနှစ်ပါးကိုသိကြမရင်တွေ့တော့ဘူးဟုတ်တယ်မလားသိကြမရင်တွေ့တော့ဘူးစိတ်ထက်ကသာမှတ်လိုက်တော့နော်စိတ်ထက်ကသာမှတ်လိုက်ဒီတော့ဝိဇ္ဇာတိပြစ္ဆုတ်ပါမှာလည်းရှိတယ်။သင်္ခါရကလည်းပြစ္ဆုတ်ပါမှာလည်းမရှိဘူးလားရှိတယ
်။
ရှိပါရဲ့။အဲဒါပေမဲ့လို့သဘောတူရာတူရာပေါင်းတယ်လို့ပြောမယ်ဆိုရင်အဝိဇ္ဇာကတဏှာဥပါဒနဲ့ပေါင်းသင်္ခါရကကာမဘဝနဲ့ပေါင်းအဲဒီလိုပေါင်းထားတဲ့လူလည်းပဲဒီလိုနဲ့ဒီပဲယူပါတဲ့နော်။အဲပေါင်းမပေါင်းဘူးလို့ပြောမယ်ဆိုရင်လည်းအာဝိဇ္ဇာမရှိဘူး။ဒါပေမဲ့အဝိဇ္ဇာသင်္ခါရပြစ္ဆုတ်ပါမှာမဖြစ်နိုင်ဘူးလားဖြစ်နိုင်လားဘာဖြစ်လို့သူကသိကြမရင်တွက်တော့အတိတ်တုန်းကရေတဲဟောခဲ့ပြီးသားဖြစ်နေလို့အတိတ်တုန်းကဟောခဲ့ပြီးသားဖြစ်နေလို့ဒီလိုမလားတိတ်တုန်းကဟောခဲ့ပြီးသားဖြစ်နေလို့ပြစ္ဆုတ်ပေါ်မှာသိကြမပြောတော့ဘူးရှိတယ်လို့တော့မှတ်လိုက်နော်ဟောပြီအဲ့ဒီလိုဆိုတော့ဇာတိသရမရဏကိုဘမသွားဟောထားလဲအနာဂတ်မှာသွားဟောထားတယ်ပြစ္ဆုတ်ပေါ်မှာကောမရှိဘူးလားရ
ှိပါတ
ယ်ဇာတိမရှိဘူးလား သရမရှိဘူးလားမရဏမရှိဘူးလား ဩပြိဿုပ္ပံမှာလည်းပဲဩရာရီနာရာရီဒေတာရီရှိတာပေါ့ဒါပေမဲ့ဘာဖြစ်လို့ဇာတိသရမရဏလို့မပြောသလဲအနာဂတ်မှာသူ့ကိုဟောထားတာမို့လို့အနာဂတ်မှာဇာတိသရမရဏကိုဟောထားတာမို့လို့ပြိဿုပ္ပံမှာဇာတိသရမရဏရှိမရှိ냐တော့လည်းပဲသိကြအရင်အတွက်ထက်မှာမထဲတော့ပါဘူးတဲ့ဟောရလားအဲဒီတော့ပြိဿုပ္ပံမှာဟောရတဲ့၅ပါးရှိတယ်ဇာတိလိုမဟောဘူးသရာလိုမဟောဘူးမရဏလိုမဟောဘူးဒါပေမဲ့ပြစ္ဆုတ်ပါမှာလဲဟောမွေးလာတာမရှိဘူးလားရှိ
ရှိပါ
ဘူးအိုရာမရှိဘူးလားရှိသေတာမရှိဘူးလားရှိဟောမရှိရှိပင်မရှိ냐တော့လဲသူတို့ကိုဒီနေရာမှာထည့်ရင်ပြောလို့ရလားမရတော့ဘယ်နေရာမှာဘာဖြစ်လို့ပြစ္ဆုတ်ပါမှာထည့်ပြီးတော့မရတတ်တော့အနာဂတ်မှာဟောထားပြီးသားဖြစ်လို့အနာဂတ်မှာဟောထားပြီးသားဖြစ်လို့ဒီလိုမလားကဲကောင်းပြီဒါဖြစ်လို့ရှိရင်သူတို့တွေရှိတယ်ရှိတာကိုစေတဲ့ကထားစေတဲ့ကထားအော်ပြိဿုပ္ပံမှာလည်းပဲအိုရာရှိတယ်နာရာရှိတယ်သေတာရှိတယ်စိတ်ထဲမှာထားလိုက်နော်ဟုတ်ပြီကောင်းပြီအဲဒီလိုဆိုတော့ပြိဿုပ္ပံတရားအနေနဲ့ထင်ထင်ရှားရှားပြတာကဟောဒီမှာအကျောတရား၅ပါးဟောဒီမှာအကျောတရား၅ပါးအကျောတရား၅ပါးနဲ့အကျောတရား၃ပါးအားလုံးပေါင်းမနှပါလဲ၈ပါးဒီ၈ပါးကိုပဲဟောထားတယ်ဟုတ်လားအဲဒီ၈ပါးကိုဟောထားတဲ့အခါကျတော့အဲဒီ၈ပါးထဲမှာဒီတရား၅မျိုးကအကျိုးဒီတရား၃ပါးကအကျောင်းအကျိုးအပေါ်မှာအကြောင်းတွေဖြစ်နေတာဘာလဲအကျိုးအပေါ်မှာအကြောင်းတွေဖြစ်နေတာအကျိုးအပေါ်မှာအကြောင်းတွေဖြစ်နေတာဟောဒီအကျိုးကြောင့်အနာဂတ်ဘဝရတာလားဒီအကြောင်းကြောင့်အနာဂတ်ဘဝရတာလားအကြောင်းကြောင့်အနာဂတ်ဘဝရတာအကျိုးကြောင့်အနာဂတ်ဘဝရတာမဟုတ်ဘူးနော
်
ဝေဒနာဖြစ်လို့နောက်ဘဝရတာလားတဏှာဖြစ်လို့နောက်ဘဝရတာလားခန္ဓာဖြစ်လို့နောက်ဘဝရတာလားတဏှာဖြစ်လို့နောက်ဘဝရတာလားအော်မြတ်စွာဘုရားမှာလည်းပဲဝိညာဉ်ရှိတယ်နာယောရှိတယ်သာလရဏရှိတယ်ဖတ်တာရှိတယ်ဝရဏရှိတယ်သူတို့ကြတော့နောက်ဘဝရသေးလားမ
ရပါဘ
ူးဗျာအဲဒါကြောင့်မလို့ဟောရတရား၅မျိုးရှိယုံနဲ့နောက်ဘဝရတာမဟုတ်ဘူးဒါဖြင့်ဘာဖြစ်လို့နောက်ဘဝရတော့ဟောရအကြောင်းလေးလုံးပြီလို့ ဟောဒီကြောင့်နဲ့ပေါက်ဖွားလို့ဓမ္မဝရတာဒီတော့အကျိုးတရားဖြစ်ပြီဖြစ်냐တော့လည်းပဲအကျောင်းတရားမဖြစ်အောင်ကာကွယ်ပေးနိုင်မယ်ဆိုရင်ဓမ္မဝရပါမလား
ရပါပါ
ဒါလူဝင်းတွေ့တွေ့လို့ရတယ်နော်လူဝင်းတွေ့တွေ့လို့ရတယ်ဟုတ်လားအကျိုးတရားရှိအောင်နဲ့ဓမ္မဝရတာဟုတ်ရလားမဟုတ်ဘူးအကျိုးတရားရှိတာရှိတာပဲဝိညာဉ်ရှိအောင်နဲ့ဓမ္မဝရတာမဆိုင်ဘူးဥပမာမြင်စိတ်ဝိညာဉ်ကြားစိတ်နားစိတ်စားစိတ်တွေ့ရစေတွေ့တော့စေဝိညာဉ်6ပါးမရှိဘူးလားရှိလားရ
ှ
ိပါဘူး။မျက်စိကနေစဉ်ကိုဖွင့်ကြည့်လိုက်တော့မျက်စိကလေးမပေါ်ဘူးလားပေါ်လ
ား
ပေါ်ပါဘူး။ဩမျက်စိကလေးပေါ်တာနဲ့နောက်ဘဝရမယ်ရနောက်ဘဝရမယ်လို့ပြောလို့ရပါမလားမရ
ပါဘူး။
မျက်စိကလေးပေါ်တာနဲ့အဲ့ဒီမျက်စိသည်နောက်ဘဝရဲ့အကြောင်းဖြစ်နိုင်ရလား ဖြစ်နိုင်ပါဘူး။အဲနောက်ဘဝရတာကမျက်စိကြောင့်ရတာမဟုတ်ပါဘူး။အဲ့ဒီမျက်စိနောက်ကလိုက်တဲ့တဏှာကြောင့်ရတာပါ။ဘယ်လိုကြောင့်ရတော့တဏ္ဍကလည်းတဏ္ဍတဘာလေးကြောင့်ရတာဟုတ်ရဲ့လ
ား
ဘလူပါတော့ဥပါဒါကလည်းဥပါဒါတဘာလေးကြောင့်ရတာဟုတ်ရဲ့လ
ား
ဘလူပါတော့ပေါင်းလိုက်တော့တဏ္ဍရဲ့ဥပါဒါရဲ့ကမ္မဘဝရဲ့တဏ္ဍဥပါဒါကဘာလေးနဲ့တူသလဲဆိုရင်နဲ့တော့အစိဒကလေးနဲ့တူတယ်ကမ္မဘဝကမျိုးစိလေးနဲ့တူတယ်မျိုးစိလေးထဲမှာအစိဒကလေးရှိမှဒီမျိုးစိကလေးအပင်ပေါက်မှာအော်ဘလောက်ပဲမျိုးစိတွေချာချာစိဒမရှိပင်ပေါက်ပါမလားအဲအဲဒါဖြင့်မျိုးစိတ်ကလေးပင်ပေါက်တယ်ဆရာဟာတခြားကြောင့်ပေါက်တာလားအစိဒတ်ရှိလို့ပေါက်တာလားအစ
ိဒတ်
ပါအဲ့ဒီအစိဒတ်မရှိအောင်မိဘဘောတင်ပြီးတော့တေဟိုးတဲ့ထက်မိမြိုက်ပလိုက်အောက်ကနေမိရတို့လှော်ပလိုက်စမ်းဘယ်နဲ့လဲအစိဒတ်မချောက်ဘူးလားချောက်သွားလ
ား
ပဲစိလေးကတော့ဒီတိုင်းမှမရှိဘူးလားရှိလ
ား
ဒါဖြင့်မပင်ပေါက်အောင်မလ
ား
ဘာဖြစ်လို့မပေါက်တာလဲအစိဒတ်မရှိတော့လို့အစိဒတ်ချောက်သွားလို့ဟုတ်လားစေတ6ပါးလို့ဒါကြောင့်မလို့ခန္ဓာ5ပါးကဖြစ်ပင်ဖြစ်냐တော့လည်းပဲเนาะခန္ဓာ5ပါးပဲဖြစ်ပင်ဖြစ်냐တော့လည်းပဲအဲ့ဒီခန္ဓာ5ပါးကြောင့်နောက်ဘဝရတာမဟုတ်ပါဘူးတဏှာဥပါဒံကံကြောင့်ရတာပါအဲ့ဒီ3မျိုးထဲမှာလည်းပဲကံကကာမဘဝကမျိုးစိလေးနဲ့တူတယ်တဏှာဥပါဒနာနဲ့ဥပါဒံကအစိဒကလေးနဲ့တူတယ်မျိုးစိအောက်ကိုချလိုက်ပြီမဲ့အစိဒမရှိရင်အဲ့ဒီမျိုးစိပင်မပေါက်သလိုအော်ကာယကံဝစီကံမနောကံတွေနဲ့ပြုလုပ်ပြီးမဲ့လို့လည်းပဲတဏှာတွေဥပါဒဏ်တွေမရှိရင်ဘယ်တော့မှအကျိုးမပေးဘူးဒီလိုမလားဒါကြောင့်မလို့မိမိတို့ရဲ့တဏ္ဍာမှာခန္ဓာရှိရင်ကံစရာတော့ရှိမှာပဲခန္ဓာရှိရင်ကံစရာရှိမှာပဲတခုခုပြုလုပ်တာကကာယကံတခုခုပြောတာကဝစီကံစိတ်နဲ့တွေ့တာကမနောကံခန္ဓာရှိရင်ဒီကံကတော့ရှိမှာပဲကံကိုမရှိအောင်ပြလုံးလုံးမရဘူးဒါပေမဲ့အဲ့ဒီကံထဲမှာဘာမဖြစ်အောင်တားရမှာလဲအစိဒကလေးမဖြစ်အောင်တဏှာဥပါဒါဆိုတဲ့အစိဒကလေးမဖြစ်အောင်တားဒီလိုမဟုတ်လားအစိဒမပါစေနဲ့ဘုရားယဟန္တာတွေပြလို့တဲ့ကံအဲ့ဒီကံကိုကုသိုလ်လို့ခေါ်တာလားကရိယာလို့ခေါ်တာလားက
ရိယာ
ပါဘုရားကရိယာလို့တော်တော်လေးကံနေလို့တာပဲမဟုတ်လားဘာဖြစ်လို့ကရိယာဖြစ်သွားလဲအစိဒမရှိတော့လို့ဘာဖြစ်လို့လဲအစိဒမရှိတော့လို့သူတို့ကရိယာဖြစ်သွားတာ။ဟောဘုရားရှင်ဘုက္ခသောတာပန်ပုဂ္ဂိုလ်တွေကြတော့အစိဒမရှိဘူးလားရှိလား
။ရှိပါဘူး။
ရှိတော့သူတို့ကကုသိုလ်လို့ခေါ်တယ်။ဒီလိုမလား။ကောင်းပြီဒါဖြင့်ဟောဒီခန္ဓာ၅ပါးရယုံတဲ့နောက်ဘဝရတာမဟုတ်ပါဘူး။တဏှာဥပါဒကံဖြစ်လို့နောက်ဘဝရတာပါ။ဒီတော့ခန္ဓာနောက်ဘဝရတာဒီခန္ဓာ၅ပါးရဲ့ပြည်လားတဏှာဥပါဒကံရဲ့ပြည်လား။နံပါတ်1အကွက်ရဲ့ပြည်လားနံပါတ်3အကွက်ရဲ့ပြည်လားအဲနံပါတ်3ကွယ်အပြည့်အဲ့ဒီနံပါတ်3ကွယ်ကလည်းဟောဒီမှာတိကျကြီးတော့ရေးထားတာပဲဒါပေမဲ့တို့သည်တိကျဖြစ်တာလားဟောဒီခန္ဓာ5ပါးဖြစ်တဲ့အချိန်မှာဖြစ်တာလ
ား
ခန္ဓာ5ပါးဖြစ်တဲ့အချိန်မှာဖြစ်တယ်ဝိသီအနေနဲ့ပြောမယ်ဆိုရင်ခန္ဓာ5ပါးဖြစ်တဲ့ဝိသီအဲ့ဒီဝိသီနောက်ကကပ်ပြီးတော့တဏှာဖြစ်တဲ့ဝိသီကပ်ပြီးတော့တခါဆက်တိုက်ဆက်တိုက်ဆက်တိုက်ဖြစ်သွားတာဒီလိုမဟုတ်လားဒါကဝိသီအနေနဲ့ပြောတာဟောစိတ်အနေနဲ့ပြောမယ်ဆိုလို့ရှိရင်အော်ဝိညာဉ်ဖြစ်တဲ့ဝိညာဉ်ပုံမှန်တဏှာလေးဖြစ်လာတယ်။နာယောဖြစ်တဲ့နာယောပုံတဏှာလေးဖြစ်လာတယ်။သလာရဏဖြစ်တဲ့သလာရဏပုံမှန်တဏှာလေးဖြစ်လာတယ်။ဖန္တာဖြစ်တဲ့ဖန္တာပုံမှန်တဏှာလေးကိန်းလာတယ်။ဝရဏဖြစ်တဲ့ဝရဏပုံမှန်တဏှာလေးကိန်းလာတယ်ဆိုတော့ဟောဒီတရားတဏှာဥပါဒကံဤတကယ်တမ်းကြတော့ဒီခန္ဓာ၅ပါးအပေါ်မှာမဖြစ်ဘူးလားဖြစ်နေလ
ား
။ခန္ဓာ၅ပါးနဲ့ရောပြီးတော့မဖြစ်ဘူးလားဖြစ်နေလ
ား
။ခန္ဓာ၅ပါးနဲ့ရောဖြစ်နေတာ။ဒီလိုမဟုတ်လား။အဲ့တော့ခန္ဓာ၅ပါးနဲ့ရောဖြစ်နေတာဆိုတော့တဏှာဥပါဒကံဖြစ်ရင်နောက်ဘဝကျိုးပေးမယ်တဏှာဥပါဒကံမဖြစ်တော့ဘူးဆိုတော့နောက်ဘဝကျိုးမပေးဘူးเนาะအဲ့လိုဆိုတော့နောက်ဘဝအကျိုးနောက်ဘဝဆိုတာကလည်းပဲတခြားလားခန္ဓာ၅ပါးလား
ပါတိစ္ဆာတော့အဲနောက်ဘဝဒုက္ခတိစ္ဆာမရခြင်းမဘူးဆိုရင်တဏှာဥပါဒကမဖြစ်အောင်ကြိုးစားရမယ်ဟုတ်ရလားတဏှာမဖြစ်အောင်ကြိုးစားရမယ်ဥပါဒမဖြစ်အောင်ကြိုးစားရမယ်တဏှာဥပါဒအချုပ်တဲ့ကံတွေမဖြစ်အောင်ကြိုးစားရမယ်တဏှာဥပါဒအချုပ်တဲ့ကံတွေမဖြစ်အောင်ကြိုးစားတဲ့အခါကျတော့နော်တဏှာရဲ့ဥပါဒရဲ့ကံရဲ့၃မျိုးရှိတယ်အဲ့ဒါမှာခေါင်းဆောင်ကြီးကတခြားလားတဏှာလားတခြားမလို့တခြားတတ်ရမလားတဏှာတတ်ရမလားတဏ္ဍတိုင်းရောက်ကားရီလည်းအကောင်လုံးဆင်းသွားတာပဲဟုတ်လားအဲဒါကြောင့်တဏ္ဍကိုသတ်ဘာကိုသတ်မလဲမိမိတို့ရဲ့တဏ္ဍမှာအဓိကတရားခံအဓိကရန်သူကြီးတွေဘယ်လိုပါလဲတဏ္ဍရန်သူကြီးတွေတဏ္ဍမြတ်စွာဘုရားသခင်ကတော်မြတ်ကြီးကဖျားဖြစ်လာတဲ့အခါကျတော့အနေကသတိတဏ္ဍရံတဏ္ဍဝေဒံအနိပိတံဃာကရဂိုဝိတဏဒုက္ခသတိပုဏ္ဏပုဏ္ဏဃာကရတဲ့တဏ္ဍကိုနာမည်ပေးထားတယ်မြန်မာလူပြန်တော့ဗာလဲလက်သမားအိမ်ကိုဆောင်းတတ်တဲ့လက်သမားဂဟစရာကအိမ်ကာရစရာကပြုတ်တတ်တာအိမ်ကိုဆောင်းတတ်တာဂဟကာရကအိမ်ကိုဆောင်းတတ်တဲ့လက်သမားတဏ္ဍတဏ္ဍရှိရင်ခန္ဓာအိမ်ရမှာပဲတဏ္ဍမရှိရင်ခန္ဓာအိမ်မရဘူးဒါကြောင့်မလို့တော့ခန္ဓာအိမ်မဖြစ်ချင်ပါဘူးဆိုဘလို့တန်းရမှာလဲအဲ့ဒီတဏ္ဍတန်းရမှာဒီလိုမလားကောင်းပြီဒီတော့ဒီနေ့နောက်ဆုံးနေ့တကယ်အဓိကလုံငန်းစဉ်ကိုပြောတော့မယ်တဏှာကိုတားရတော့မယ်တဏှာကိုတားရတော့မယ်ဟုတ်လားတဏှာကိုတားရတော့မယ်ဆိုတာတဏှာကဘယ်နေရာမှာဖြစ်တော့အဲခန္ဓာမှာဖြစ်တယ်ဘယ်နေရာမှာဖြစ်တော့ခန္ဓာစရာကဟောအရင်နေ့တွေမှာပြောခဲ့ပြီးပြီနံပါတ်1မြင်စိတ်ခန္ဓာနံပါတ်2ကြားစိတ်ခန္ဓာနံပါတ်3နားစိတ်ခန္ဓာနံပါတ်4စားစိတ်ခန္ဓာနံပါတ်5ကြွေးတဲ့ခန္ဓာနံပါတ်6ကြွေးတော်စေခန္ဓာခန္ဓာ6မျိုးခန္ဓာက5မျိုးဒီလိုမလားခန္ဓာက5မျိုးဝိညာဏယောသလာရဏဖတဝရဏအဘိဓမ္မာနည်းနဲ့ပြောမယ်ဆိုရင်ဘယ်လိုတွေတော့ရူပခန္ဓာဝရဏခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာခန္ဓာ5မျိုးမဟုတ်လားအဲ့ဒီခန္ဓာ5မျိုးကဩဘယ်ချိန်တွေမှာဖြစ်တယ်လဲဆိုရင်အာယုံ द्वार ာတိုက်တဲ့အချိန်မှာဖြစ်တယ်။ဘယ်အချိန်မှာဖြစ်တော့အာယုံကဘယ်နှပါ6ပါ၊ဒွါရကဘယ်နှပါ6ပါ။အာယုံ6ပါကဘယ်လိုတွေတော့အစင်အတန်အနတ်အယတာတွေးတိစီယာကြံတွေးစီယာဟောဒွါရ6ပါကဘယ်လိုတွေတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်ဒီလိုမလားစိတ်ကြတော့အကြည်တော့အကြည်ပဲဒါပေမဲ့အကြည်တော့မသုံးတော့ဘူးဘာဖြစ်လို့တော့ဆိုတော့ရှေ့ကအကြည်တွေနဲ့ရောတော့မှဆုံးလို့နော်ရှေ့ကအကြည်တွေနဲ့ရောတော့မှဆုံးလို့မျက်စိအကြည်ကသကုပတာဒပတာဒအကြည်ယုတ်ဟောစိတ်ကြတော့ပပတရမိကြဆိုတော့အင်္ဂုတ္တမလာတဲ့ဇကအယအကြည်ကြတော့ရှိတော့ရှိတယ်ဒါပေမဲ့ပတာဒလို့အကြည်မျိုးမဟုတ်တဲ့အတွက်အကြည်လို့မသုံးတော့ဘူးဟုတ်လားဟုတ်ပြီဒါပြန်လို့ရှိရင်အာအာယုံ द्वार ာတိုက်လို့စိတ်တွေပေါ်တယ်ခန္ဓာတွေပေါ်တယ်ဘယ်အာယုံနဲ့ဘယ် द्वार ာတိုက်လို့ဘယ်စိတ်တွေပေါ်တာတော့လို့မေးရင်မျက်စိအကြည့်နဲ့အစင်းနဲ့တိုက်တော့မြင်စိတ်ခန္ဓာပေါ်တယ်နားအကြည့်နဲ့အသံနဲ့တိုက်တော့ကြားစိတ်ခန္ဓာပေါ်တယ်နှာခေါင်းအကြည့်နဲ့အနားနဲ့တိုက်တော့နားစိတ်ခန္ဓာပေါ်တယ်လျှာအကြည့်နဲ့အယတာနဲ့တိုက်တော့စားစိတ်ခန္ဓာပေါ်တယ်ကာယအကြည့်နဲ့တွေးရင်းစရာနဲ့တိုက်တော့တွေးသေးစိတ်ခန္ဓာပေါ်တယ်မနောနဲ့တွေးတော်စရာနဲ့တိုက်တော့တွေးတော်စိတ်ခန္ဓာပေါ်တယ်ဒါဒီခန္ဓာလေးတွေသည်သဘာဝပေါ်တာလားအကြောင်းကြောင့်ပေါ်တာလားအကြောင်းကြောင့်ပေါ်တာအကြောင်းကြောင့်ပေါ်တဲ့ခန္ဓာမှာအတိတ်ခန္ဓာရှိတယ်အနာဂတ်ခန္ဓာရှိတယ်ပစ္စုပန်ခန္ဓာရှိတယ်ဘယ်ခန္ဓာကိုကြည့်ရမှာလဲပစ္စုပန်ခန္ဓာကြည့်ပစ္စုပန်ခန္ဓာဆိုတာဘယ်ခန္ဓာမျိုးကိုပစ္စုပန်ခန္ဓာလို့ပြောတာလဲအခုမှအကြောင်းတိုက်ဆိုင်လို့အခုပေါ်တဲ့ခန္ဓာပြောကြည့်သမအောင်ဆောသောကခန္ဓာမျိုးဟုတ်ရဲ့လားဆောသောကပေါ်လာတဲ့ခန္ဓာတွေအခုရှိသေးလားရှိပါဘူးအတိတ်ဖြစ်သွားပြီနော်ဟောအာယုန်တော်ကမတိုက်ခင်တုန်းကဟောခန္ဓာတွေပေါ်ရဲ့လားအရာဒီပါခန္ဓာလဲအနာကမပေါ်သေးတဲ့ခန္ဓာဒီလိုမလားအခုပြောနေတာဘယ်ခန္ဓာလဲပြိဿမခန္ဓာတရဘယ်ခန္ဓာတော့အခုမှ
အကြောင်းတိုက်လို့အခုပေါ်တဲ့ခန္ဓာပြောကြည့်စမ်းဟုတ်ပြီအဲ့တော့ဝိပဿနာရှုတော့မယ်ဝိပဿနာရှုတော့မဟာခမရတို့ဘယ်ခန္ဓာရှုမလဲပြိဿုပ္ပခန္ဓာရှုဟုတ်တယ်မဟုတ်လားပြိဿုပ္ပခန္ဓာရှုပြိဿုပ္ပခန္ဓာဆိုတာဘယ်လိုခန္ဓာမျိုးတော့အခုမှအကြောင်းတိုက်စမ်းလို့အခုဖြတ်ခနဲ့ပေါ်တဲ့ခန္ဓာဖြတ်ခနဲ့ပေါ်တဲ့ခန္ဓာဟုတ်ရဲ့လားအဲ့ဒါကဘာလဲပြိဿုပ္ပခန္ဓာကြပြိဿုပ္ပခန္ဓာတွေမိမိရဲ့ခန္ဓာကိုယ်ထဲမှာအဲ့ဒီပြိဿုပ္ပခန္ဓာတွေပေါ်တဲ့ဌာနဘယ်နှဌာနရှိတော့ဘယ်နှဌာနရှိတော့အဲဟုတ်ပြီဘယ်ဌာနတွေတော့မျက်စိကြည်နားကြည်နှာခေါင်းကြည်ဟုတ်ပြီအဲ့ဒါပြိဿုပ္ပခန္ဓာရှုဆိုတာလည်းသိရမယ်ပြိဿုပ္ပခန္ဓာပေါ်ရဌာနလည်းသိရမယ်ဘာဖြစ်လို့ဌာနသိရမယ်လို့ပြောရတာလဲဆိုရင်အဲ့ဒီခန္ဓာကိုရှုခြင်းအဲ့ဒီနေရာလေးကိုမှန်ရှုဟုတ်တယ်မဟုတ်လားအဲ့ဒီခန္ဓာကိုရှုခြင်းပါလေအဲ့ဒီနေရာလေးကိုမှန်ရှုအဲ့ဒီနေရာလေးစောင့်ကြည့်ဟောအကြောင်းတရားခန္ဓာလေးပေါ်လာလိမ့်မယ်ခန္ဓာလေးပေါ်လာတဲ့ချက်ချင်းသိပလိုက်ရှုဆိုတော့ရှုတယ်ဆိုတာပြောတာတော့ရှုတယ်ဆိုတာပြောတာတော့တတိယတမာရိယပညာအဲ့ဒီနေရာ၃မျိုး ਨੇ စိုက်ကြည့်တာကိုပြောတာဟုတ်လားပါတယ်လေတတိယတမာရိယပညာတရားဘယ်နှလုံး ਨੇ ဘယ်နှမျိုး ਨੇ ကြည့်တာလဲအရင်တရားသုံးမျိုးနဲ့ကြည့်တာကိုရှုတယ်လို့လည်းခေါ်တယ်မှတ်တယ်လို့လည်းခေါ်တယ်။ဟုတ်ရဲ့လား။ဟုတ်ပြီ။တတိယသမารိရဲ့ပညာရဲ့တရားသုံးမျိုးနဲ့ရှုဆိုတော့သုံးမျိုးလုံးတော့တပြိုင်တည်းရှုလို့ရပါမလား။မရပါဘူး။ဒါဖြင့်ပရမသုံးပါနဲ့ရှု။အဲတတိနဲ့ရှုပြီးတော့သမารိနဲ့ရှုပြီးတော့အဲပညာနဲ့ရှု။အဲလိုဆိုတော့ကဲတတိနဲ့ရှုတယ်ရှုနေပြီ။တတိနဲ့ရှုနေရင်ကနေပြီးတော့ငါသမာဓိနဲ့ဘယ်အချိန်မှရှုမယ်လို့ဆုံးပြလို့ရလား။သမารိနဲ့ရှုနေရကနေပြီးတော့ဘယ်အချိန်မှငါပညာနဲ့ရှုမယ်လို့ဒီလိုပြောလို့ခေါ်ရလားမ
ရပါ
ဘူးဗျာဒါဖြစ်ရင်ဘယ်အချိန်မှသမာရိနဲ့ရှုမလဲဘယ်အချိန်မှပညာနဲ့ရှုမလဲပရမအတိလေးကထားတဲ့အတိလေးကထားတာတတိပရမဗာလဲအတိလေးကထားတဲ့အတိလေးကထားတာတတိအတိကတော့မသိဘူးလားသိလ
ား
သိပါဗျာသိတယ်သိတယ်သိတယ်သိတယ်သိတယ်ရိုးရိုးတရားကနေစွစွဆက်ဆက်သိလာရင်အလုံးလုံးတမာရီဖြစ်သွားတာပဲဟုတ်တယ်မလားဘယ်အချိန်မှငါတမာရီဝင်မယ်လို့ကန္တချက်ရှိရလားမရှိ
ပါဘူး
မရှိဘူးနော်ဘယ်အချိန်မှတမာရီဝင်မယ်လို့ကန္တချက်မရှိဘူးသိပေသိပေသိပေသိပေနော်သိပေသိပေသိပေသိပေနေရင်လည်းအပေါ်ရန်ရှက်ပြီးတော့သိသွားမယ်ရှက်ပြီးသိသွားမယ်ဆိုရင်စွစွဆက်ဆက်ဖြစ်ပါမလားမဖြစ
်ပါဘူး
မဖြစ်ရင်တမာရီဖြစ်ပါမလားမ
ဖြစ်ပါဘူး
သိတော့သိသွားတယ်သိသွားတာပါလေတတိသိသွားတာတတိတတိဖြစ်အောင်နဲ့တမာရီဖြစ်ပါမလား
ဖ
ြစ်ပါပါဘုရားအေးစွစွဆက်ဆက်ဒီပိဒီပိဒီပိအာဒီပိနေရင်ဒီပိနေရင်ဒီပိနေရင်လည်းအာမိမိရဲ့စိတ်ကတခြားအာယုံစီမရောက်တော့ဘူးဒီအာယုံတစ်ခုတည်းပဲရောက်သွားပြီဆိုရင်အဲ့ဒီအချိန်ကဘာဖြစ်သွားလဲတမာရီကိုကတမာရီနဲ့ရှုမယ်လို့စဉ်းစားနေဖို့လိုလားသူ့လိုလိုဖြစ်သူ့လိုလိုဖြစ်သွားတာဟုတ်တယ်မဟုတ်လားဘယ်လိုဖြစ်သွားလဲကိုကတမာရီနဲ့ရှုတော့မယ်အတမတတိနဲ့ရှုတာတော့လုံလောက်သွားပြီငါတမာရီနဲ့ရှုတော့မယ်လို့အဲ့ဒီလိုများစဉ်းစားစရာလိုလားမလိုဘူးတော့မလိုဘူးတချို့ကအဲ့ဒီလိုထင်နေတတ်တယ်ဟုတ်တယ်မလားအတမာရီနဲ့ရှုနေရကနေပညာတိချင်းကဝင်လိုက်မယ်ဒီလိုကစဉ်းစားနေကြလို့လ
ား
ဒါတွေကကိုလုံးနေကြမလိုဘူးဓမ္မကဆောင်းသွားတာဓမ္မနိယာမဟုတ်တယ်မလားပထမဆုံးဘာလို့ရမလဲတတိနဲ့ရှုဘာလို့ရမလဲတတိရှုတယ်တတိနဲ့ရှုတယ်ဆိုတာဘာပြောတာလဲအတိလေးကတာအတိလေးကတာအတိလေးကတာဟုတ်ရဲ့လားတတိနဲ့ရှုတယ်ဆိုတာဘာပြောတာလဲဟုတ်တယ်အတိလေးကတာအတိလေးကတာအတိလေးကတာကြာရင်ကြာတယ်လို့သိနိုင်နိုင်တယ်လို့သိဆိုင်ဆိုင်တယ်လို့သိဟုတ်တယ်မလားလက်ကလေးမရင်မတယ်လို့သိရွှေရင်ရွှေတယ်လို့သိလှုပ်ရင်လှုပ်တယ်လို့သိပူရင်ပူတယ်လို့သိအင်းအေးတယ်လို့သိသိအောင်လာသိပေးဟုတ်လားကိုယ်လောကပရမသောအစာပြောရမယ်လို့ကသိအောင်သိပေးလိုက်သိပြီအဲ့ဒီလိုသိပြီတဲ့အခါကျတော့အပေါ်ရန်ရှက်သိရမလားစွတ်စွတ်ဆက်ဆက်သိရမလားဩရှုစရာခန္ဓာရှုစရာအာယုံကလေးကိုမိမိရရမတွေ့သေးရင်တော့ဟိုနေရာပြောင်းကြည့်ဒီနေရာပြောင်းကြည့်ဒီနေရာပြောင်းကြည့်ဒီနေရာပြောင်းကြည့်မိမိရရတွေ့ပြီဆိုတာနဲ့ဒီပိုင်းနဲ့မလွတ်တော့နဲ့နော်မလွတ်တော့နဲ့ဟုတ်လားအဲ့ဒီနေရာလေးစိုက်ကြည့်အဲ့ဒီလိုစိုက်ကြည့်တော့ပရမရိုးရိုးသိတာကတတိသိနေသိနေသိနေနဲ့အာယုန်ဘဆင်မသွားတော့ဘဲနဲ့အဲ့ဒီနေရာလေးစိုက်ပြီးတော့သိနေတာကဘာလဲတမာရီတမာရီအတိခေါ်တယ်ပရမတတိအတိဒုတိယတမာရီအတိဒီလိုမဟုတ်လား
အဲ့လိုစိုက်သိနေရင်စိုက်သိနေရင်စိုက်သိနေရင်လည်းဩတဏှာပြည့်ကျင်နေပြည့်သွားမယ်နော်အဲနောက်တစ်ခါပြန်ကြည့်မယ်စိုက်သိစိုက်သိစိုက်သိစိုက်သိအဲ့လိုစိုက်သိနေရင်လည်းဟာထရုပ်ပဲဓာတ်နာမ်ပဲဓာတ်ပုဂ္ဂိုလ်တရားငါမဟုတ်ဘူးဒါရုပ်နာမ်ပဲလို့စိတ်ထဲမှာသဘောပေါက်သွားတဲ့အချိန်လေးသည်ပညာပညာတရားသဘောပေါက်သွားတာမလားပฏิဝေဒလို့ခေါ်တယ်ထိုးထွင်းသိတယ်လို့ခေါ်တယ်ဟုတ်လားဒီနေရာမှာရိုးရိုးပညာလို့မခေါ်ဘူးပฏิဝေဒထိုးထွင်းသိတာထိုးထွင်းသိတယ်ဆိုတာဘာပြောတာလဲငကိုသိတဲ့အသိတဲ့ကြော်ပြီးတော့ငကိုသိတဲ့အသိတဲ့ကြော်ပြီးတော့သိသွားတာနော်ငကိုသိတဲ့အသိတဲ့လုံပြီးတော့သိသွားတာဟာငကိုတော့ကငါနာတယ်လို့သိတာအခုငါနာတာမဟုတ်တော့ဘူးနာတဲ့သဘောလေးရတည်းလေးကတတ်တတ်ဒီနေရာမှာငါမရှိဘူးနာတဲ့တည်းသဘောလေးရလေးကတတ်တတ်ဖြစ်နေတာအဲ့ဒီနာတဲ့သဘောတရားလေးကဒါရုပ်တွေဖောက်ပြန်နေတာကိုသူကိုသိနေတာကစိတ်ကိုခံစားတာကဝေဒနာကိုဒီနေရာမှာငါမှမပါပဲပဲဒါကိုထိုးထွင်းသိတယ်ခေါ်တယ်ဟုတ်လားအဲဒီလိုထိုးထွင်းသိတာကြတော့ဘယ်လိုကသိတော့ဒါတော့ပရမအဆုံးဘာနဲ့သိမလဲသတိနဲ့သိရကနေပြီးတော့ခိုင်ခိုင်မာမာသိသွားရင်ဘာဖြစ်မလဲသမာဓိဖြစ်ရကနေပြီးတော့သဘောပေါက်သွားတဲ့အချိန်မှာဘာဖြစ်မလဲအဲအဲ့ဒါကိုတတိသမာဓိပညာတရားဘယ်နှမျိုးနဲ့ကြည့်ရမလဲဒီကတရားသုံးမျိုးနဲ့ကြည့်ဟုတ်လားတရားသုံးမျိုးနဲ့ကြည့်ကြည့်ကြည့်ရင်မှပညာမဖြစ်ဘူးနော်ပရမသောတတိနဲ့အစပြုဟုတ်လားခဲကောင်းပြီခန္ဓာပေါ်ရာ6ဌာနကိုကြည့်ပြီဒီနေရာလေးကိုကြည့်ပြီကြည့်ပြီးတော့ဒီနေရာလေးမှာခန္ဓာသစ်ပေါ်တယ်အဲ့ဒီခန္ဓာသစ်ပေါ်တာစိုက်ကြည့်ခန္ဓာသစ်ပေါ်တာစိုက်ကြည့်ဩဒါလေးကခန္ဓာပဲငါမဟုတ်ဘူးပုဂ္ဂိုလ်သတ္တဝါမဟုတ်ဘူးဒါခန္ဓာပဲလို့သဘောပေါက်သွားရင်ပညာသဘောမပေါက်သေးရင်တတိနဲ့တမာတိဒီလိုမဟုတ်လားတတိနဲ့တမာတိဒီတမာတိမဲ့ခင်လို့ခေါ်တယ်ပညာပါသွားရင်ပညာမဲ့ခင်လို့ခေါ်တယ်ပညာမဖြစ်သေးရင်တော့မှတမာတိမဲ့ခင်ဖြစ်နေရင်ကိုပဲအခြားသောကိလေသာဝင်ခွင့်ရသေးလားမရပါဘူးဒါဝင်ခွင့်မရတော့ဘူးဝင်ခွင့်ကိလေသာဝင်ခွင့်မရတော့ဘူးဆိုရင်ကိုပဲကိုမှဒါကိလေသာတွေဖြစ်နေနေတာပဲနော်ပညာမဖြစ်ပေမဲ့အချင်းလေးတော့မဖြစ်ပါဘူးဟုတ်တယ်မဟုတ်လားကဲကောင်းပြီဒါဖြင့်ပြန်ပြောမယ်ဝိပဿနာရှုတာဘယ်ခန္ဓာရှုရမှာတော့ပြစ္ဆောဘာခန္ဓာတရားဘယ်လိုခန္ဓာတော့အခုမှအကြောင်းတက်စံလို့အခုပေါ်တဲ့ခန္ဓာခန္ဓာပေါ်ရာဌာနဘယ်နှဌာနတော့အဲအဲ့ဒီ6ဌာနမှာပေါ်တဲ့အခုမှပေါ်တဲ့ခန္ဓာဒီခန္ဓာစင်းဟုတ်တယ်မလားသောသောကပေါ်ခဲ့မှုတဲ့ခန္ဓာပြန်တွေ့ခြင်းတွေ့နေမယ်ဒါပေမဲ့သူဒီခန္ဓာစင်းဟောရလားစိတ်ကူးပြီးတော့တွေ့နေတာဟုတ်လားသောသောကပေါ်တဲ့ခန္ဓာကိုပြန်တွေ့ခြင်းတွေ့နေမယ်။သို့သောအဲ့ဒီတွေ့နေတာသည်ခန္ဓာစိတ်တွေ့တာလားခန္ဓာအတုတွေ့တာလား။ဆလုံးရင်းကတကယ်ခန္ဓာမဟုတ်ဘူးကိုယ်စိတ်ကိုယ်ထဲမှာစိတ်ကိုယ်ပြီးတွေ့နေတာ။ဟုတ်လား။အခုမှပေါ်တဲ့ခန္ဓာကမှခန္ဓာစိတ်နော်ခန္ဓာစိတ်။အဲ့ဒီခန္ဓာစိတ်ကိုကြည့်တဲ့အခါတော့ကဲတစ်ဆင့်တက်လိုက်ပါမယ်။ပရိစ္ဆေသမုပ္ပါဒ်ဆရာထဲမှာပါတဲ့အတိုင်းပဲ။ကာယ ानु ပန္နရာကိုမောကဆရာတော်ဘုရားကြီးကသိကြမပြောဘူးသိကြမပြောဘူးနော်။မောဂောဆရာတော်ဘုရားကြီးရဲ့ဤမှာကာယ ानु ပန္နနာကိုရှုဖို့မှာဘုသိကြပြောတတ်တာမရှိဘူးစေတ ानु ပန္နနာနဲ့ဝေဒနာ ानु ပန္နနာတော့သိကြပြောတတ်တာမရှိဘူးလားရှိလားရှိပါဘူးစေတ ानु ပန္နနာနဲ့ပတ်သက်လို့ဩ73ပါးတရားအရှုခံတရား73ပါးပြောထားတယ်အိနေစိတ်က2ပါးအပြင်ဧတဲ့စိတ်က5ပါးအတွင်းဧတဲ့စိတ်က6ပါးအိနေစိတ်က2ပါးဒီလိုမဟုတ်လားအလုံးမလိုက်တော့အရှုခံစိတ်ဘယ်နှပါးလဲ73ပါးအိန္ဒေရောဧသေရောဆိုတာဒါတင်စားပြီးပြောလိုက်တာပါတင်စားပြီးပြောလိုက်တာပါတကယ်တော့မဟုတ်ပါဘူးနော်ဒါတင်စားပြီးပြောလိုက်တာပါတကယ်တော့ကျတော့အိန္ဒေစိတ်နှစ်ပါးဆိုတာကဘာတယ်လဲဝင်လေကိုထောက်တော့စိတ်ဝင်လေကိုသွင်းတော့အဲလေကိုထောက်တော့စိတ်နဲ့လေကိုသွင်းတော့စိတ်ဝင်လေသေးထွက်လေသေးဝင်လေသေးထွက်လေသေးအဲ့ဒီစကားလေးကိုပြောတာမဟုတ်လားဒါတခြားလားအိန္ဒေစိတ်လားဟုတ်ပြီအိန္ဒေစိတ်ဆိုတာအများနဲ့ဖြစ်နေတာမဟုတ်လို့နော်အခြားစိတ်ပေါ်ရင်အခြားစိတ်ရှုအခြားစိတ်မပေါ်ရင်အိန္ဒေစိတ်ပြန်ရှုဒါပြောတာနော်အခြားစိတ်ပေါ်ရင်အခြားစိတ်ကိုရှုအခြားစိတ်မပေါ်ရင်အိန္ဒေစိတ်ကိုပြန်ရှုအိန္ဒေစိတ်ကိုပြန်ရှုရှုစရာမရှိဘူးဆိုတာညီးမနေနဲ့ဟုတ်လားအခြားစိတ်ကအိန္ဒေစိတ်အိန္ဒေစိတ်ကိုကြည့်လိုက်တဲ့အခါကျတော့ဟောဘာတွေတွေ့တော့နံပါတ်1အပြင်ဧတဲ့မှာနံပါတ်1မြင်စိတ်နံပါတ်2ကြားစိတ်နံပါတ်3နံပါတ်4နံပါတ်5 အဲ့ဒါကအိမ်နဲ့အပြင်းအဲ့တဲ့စိတ်အပြင်းအဲ့တဲ့စိတ်ဒီလိုမလားမျက်စိနဲ့စိတ်ကိုတားလိုက်ရင်မျက်စိပေါ်တယ်အော်မြင်တယ်မြင်စိတ်နောက်တစ်ခါကြားစိတ်နောက်တစ်ခါနားစိတ်စားစိတ်ဉာဏ်ကောင်းစိတ်ဒါတွေကမိမိတို့ရဲ့ခန္ဓာကိုယ်မှာနော်ခန္ဓာကိုယ်မှာပရဏမဟုတ်တဲ့နေရာတွေကနေပေါ်လာတဲ့စိတ်တွေဒါကြောင့်မလို့သူကအပြင်းစိတ်လို့ခေါ်တယ်နော်ကဲမနောဆိုတဲ့ဗရဏကြတဲ့နေရာကနေပေါ်လာတဲ့စိတ်ကဘယ်နှပါလဲ6ပါအဲ့ဒါကတော့တခြားလားတွေးတော်စိတ်ကိုပြောတာလားတွေးတော်စိတ်ကိုပြောတာပါတွေးတော်စိတ်တွေးနေတဲ့စိတ်เนาะတွေးနေတဲ့စိတ်ထိုင်ပြီးတော့တရားရှင်မတဲ့အခါကျတော့ဉာဏ်နဲ့စိတ်တွေဖြစ်တာကနည်းနည်းတွေးတော်စိတ်ဖြစ်တာကများများเนาะဉာဏ်နဲ့စိတ်ဖြစ်တာကနည်းနည်းပါတွေးတော်စိတ်ဖြစ်တာကများများပါအတန်ကလေးကြားလိုက်ပြန်တော့လေအရိတန်နဲ့ပတ်သက်လို့တွေးနေပြန်ပြီတွေးနေပြန်ပြီတွေးနေပြန်ပြီအတန်ကလေးနားလိုက်ပြန်တော့လေအရိတန်နဲ့ပတ်သက်လို့တွေးနေပြန်ပြီဩခန္ဓာကိုယ်ကနေပြီးတော့ဖိထိုင်လာတော့နားရဲခြင်းနဲ့နားရဲခြင်းနဲ့သဘောလေးပေါ်လာပြန်တော့လည်းပဲနားရဲခြင်းနဲ့သဘောလေးနဲ့ပတ်သက်လို့တွေးနေပြန်ပြီငါဘာလို့ရပါမလဲနားနေပြန်ပြီနားနေပြန်ပြီနားနေပြန်ပြီရွှေရကောင်းမလားခြေထိုင်ဆက်ထိုင်ရကောင်းမလားဩဒီလိုမတွေးဘူးလားတွေးနေလားတွေးနေတယ်အနာကလေးကိုထင်တယ်လို့မပြောရင်စိတ်တည်ငြိမ်းလို့ဒေါသစိတ်ကလေးတွေများဖြစ်လို့ဒါလည်းတခြားလားတွေးစိတ်ပဲလားတွေးစိတ်ဩတခါတခါကျတော့လေအနာလေးပျောက်သွားခြင်းလိုက်တာပျောက်သွားခြင်းလိုက်တာပျောက်သွားခြင်းလိုက်တာပေါဝကနေပြီးတော့တင်မောက်ကနေပြီးတော့စူးပြီးတော့များပေါ်လာပြီးဆိုဟာဘလုံးမဘာမှလုံးလို့မရဘူးအဲ့ဒီခါမျိုးဆိုဒီအနာရှိပျောက်ပါစေပျောက်ပါစေဟောမတွေးဘူးလားတွေးနေလားဒါလည်းတခြားလားတွေးစိတ်လားတွေးစိတ်အဲ့တော့တွေးစတဲ့အားလုံးခြုံငုံပြီးတော့ကြည့်လိုက်မယ်ဆိုရင်နံပါတ်1ကလောဘစိတ်။ဟောတခုခုဖြစ်စီခြင်းနဲ့စိတ်ကလေးတွေဟုတ်တယ်မဟုတ်လား။လောဘစိတ်ဆိုတာဘာလဲ။တခုခုကိုဖြစ်စီခြင်းနဲ့စိတ်ကလေးတွေအနာပြောက်ပါစေအနာပြောက်ချင်လိုက်တာအနာပြောက်ချင်လိုက်တာပြောက်ချင်လိုက်တာကလောဘတဏှာ။ဟောမပြောက်လို့ဖြစ်နေတာကဒေါသစိတ်တွေညှင်းလိုက်တာစိတ်တွေညှင်းလိုက်တာတဘာတွေးတော့ဒေါသတွေးဒေါသတွေးအဲတခါတခါကြားတော့လည်းပဲခန္ဓာကိုယ်ဘာဖြစ်လို့ဖြစ်မှမသိဘူးခန္ဓာကိုယ်ဘာဖြစ်လို့ဖြစ်နေမှမသိဘူးရုပ်ပေါ်လို့ပေါ်မှမသိနာမ်ပေါ်လို့ပေါ်မှမသိဆိုတာကဘာတွေးတော့မောဟအတွင်းရုပ်ပေါ်လို့ပေါ်မှမသိနာမ်ပေါ်လို့ပေါ်မှမသိဆိုတော့ယုံနာကိုယုံနာမှမသိတဲ့အဝိဇ္ဇာဖြစ်နေတာပေါ့အဝိဇ္ဇာဒါတခြားလားမောဟလားမောဟမောဟအတွေးကလေးတွေဖြစ်နေပြန်ပြီလောဘအတွေးတွေဖြစ်တယ်ဒေါသအတွေးတွေဖြစ်တယ်မောဟအတွေးတွေဖြစ်တယ်ဟုတ်တယ်ခဏခါကြတော့လေဟာငါဆက်ပြီးတော့တရားထိုင်ញင်လိုက်တာဆက်ပြီးတော့တရားထိုင်ញင်လိုက်တာဟုတ်လားဒီတိုင်းများထိုင်ရတာလေအစဉ်ပြေလိုက်တာဒီတိုင်းများငါဆက်ထိုင်မယ်ဆိုလို့ရှိရင်မကြခင်မှာငါသောတာပန်ဖြစ်ခြင်းဖြစ်မှာဒီလိုကိုဟုတ်တယ်မဟုတ်လားတခါတခါတွေးမိတာလေငါသာမသိမဲနဲ့ပဲတရားထိုင်သွားပြီးတော့တရားထိုင်ရကောင်းမလားဩအာလောဘဆိုတဲ့နော်အတွေးလေးတွေမပေါ်ဘူးလားပေါ်လားအလောဘသရတရားတရားနဲ့ရှင်တဲ့တွေးလေးတွေလက်တကတရားမပေါ်ဘူးလားပေါ်လားတကတရားကြပြန်တော့လည်းပဲသဗ္ဗေတ္တာအာဝိရာဟွန်တုဩသရဝါရီချမ်းသာကြပါစေနော်မေတ္တာနဲ့ရှင်တဲ့တွေးလေးတွေလည်းမပေါ်ဘူးလားပေါ်လားချမ်းသာကြပါစေချမ်းသာကြပါစေလောကကြီးဟာဩရာသူတို့တွေကဆိုတယ်ရာသူတို့တွေဆိုတော့လူတွေပျက်စီးများတယ်ဩလူတွေချမ်းသာကြပါစေချမ်းသာကြပါစေတကတကစိတ်ကူးပေါ်လာရင်လည်းတွေးမိတွေးတတ်တာပဲအဲ့ဒီတွေ့တာတွေ့တယ်တွေ့သည်တခြားလားအာဒေါသတွေ့လားအာလောဘတွေ့တယ်တွေ့တယ်အာဒေါသတွေ့တယ်တွေ့တယ်နော်ဟောတခါတခါကြပြန်တော့လည်းပဲအာမောဟတွေ့ကတော့ပညာကိုပညာဆိုတော့သူကတွေ့တယ်တွေ့တယ်မှမထဲတော့ဘူးလေပညာဆိုတော့အွှေ့ဉာဏ်နဲ့မှပါတယ်မဟုတ်လားအဲ့ဒါကိုသိကြထားလိုက်ပေါ့နော်အဲနောက်တစ်မျိုးကဘာတော့ရိုးရိုးတွေ့တော့တွေ့တယ်တွေ့တယ်အဲလောဘလည်းမဟုတ်ဒေါသလည်းမဟုတ်အလိုပါလည်းမဟုတ်အဒေါသလည်းမဟုတ်ပဲနဲ့ရိုးတန်းတဲ့တောင်းစင်ရင်းမြရှောင်းပြီးတော့အမှုမဲ့မှမဲ့တွေးနေတာတွေလည်းမရှိဘူးလားရှိလားရှိပါပါဘုရားတော်တော်လေးကြာတော့မှဟိုကနေပြီးတော့ဉာဏ်ရတော့တော့မှအာငါတွေးနေတာကိုဟုတ်တယ်မဟုတ်လားဟမ်အဲ့ဒီလောက်ကမတွေးဘူးလားတွေးနေလားရှိပါပါအဲ့ဒီတွေးသည်တခြားလားတွေးတော်စိတ်လားရှိပါပါဩမိမိရဲ့တဏ္ဍာမှာလောဘအတွင်းဒေါသအတွင်းမောဟအတွင်းအလိုပါအတွင်းအဒေါသအတွင်းရိုးရိုးတွေးတဲ့အတွေ့အားလုံးမှာတော့ဘယ်နဲ့တွေးတော့ခြောက်တွေးအဲ့ဒီအတွေ့တွေဒီတခြားမှာပေါ်တာလားမနှောမှာပေါ်နေတာလားအဲ့ဒါတွေးတော့ကြံစီစိတ်ဆိုတာအဲ့ဒါပဲနော်အဲ့ဒီစိတ်ကလေးတွေကိုလည်းပဲတရိထားပြီးတော့ကြည့်မယ်ဆိုရင်မတွေးဘူးလားတွေးနိုင်လားအပြင်အဲ့ဒီစိတ်ကဘယ်နှပါ
အပင်ဧတဲ့စိတ်ကဘယ်နှပ
ါ
အတွဲရတဲ့ဆိုတဲ့ဒွိတော်စိတ်ကဘယ်နှပ
ါ
ဟောအိမ်နေစိတ်ကဘယ်နှပ
ါ
ဒီလိုဆိုတော့ဒီစိတ်တွေဟာမိမိရဲ့တဏ္ဍာမှာလုံးဝမပေါ်ဘဲနဲ့နေပါလားတစ်မျိုးပြီးတစ်မျိုးလှည့်ပေါ်နေပါလားလုံးဝမပေါ်ဘူးဆိုတာမရှိဘူးနော
်
တစ်မျိုးပြီးတစ်မျိုးတော့လှည့်ပေါ်နေမှာပဲဟုတ်လားအဲ့ဒါတွေကိုသိပြီးကြည်ပြီးပရမသိပြီးသိပြီးတာပါလေတတိအဲရိုးရိုးတန်းတန်းသိပြီးနေရကနေအခြားအာယုသိစိတ်မရောက်စေဘဲနဲ့စိုက်ပြီးတော့သိပြီးရင်ဩဒါကပုဂ္ဂိုလ်တ attva မဟုတ်ဘူးဒါငါမဟုတ်ဘူးဒါကဩယုံနာသဘောတရားလေးပဲလို့သဘောပေါက်သွားတာကတတိယသမာဓိရဲ
့အ
ဲ့ဒါဝိပဿနာရှုနေတာပဲဟုတ်လားဝိပဿနာရှုတယ်ဆိုတာဒါပြောတာနော်ဒါပြောတာသိခဲခရင်ကြီးမဟုတ်ဘူးတကယ်မဖြစ်တာသာရှိတာလုံးတလုံးမဖြစ်တာပဲရှိတယ်နိလန်ကတော့သိခဲကြီးမဟုတ်ဘူးဟုတ်တယ်မဟုတ်လားနိလန်ကသိခဲကြီးမဟုတ်ဘူးလွယ်လွယ်လေးပဲနော်သိတာသိပြီသိတာသိပြီဆိုတာအဲ့ဒီလိုသိမပင်းနိုင်လို့ခက်နေကြတာပေါ့သိမပင်းနိုင်မှုတော့အတိကပဲရောက်နေတော့အတိကအပြင်းစီရောက်နေတယ်အတွင်းစီရောက်နေတယ်ဟုတ်တယ်မဟုတ်လားအပြင်းရဲ့အပြင်းစီရောက်နေတယ်အတွင်းစီရောက်နေတယ်အဲ့ဒီလိုအပြင်းရဲ့အတွင်းစီအဲ့ဒီလိုရောက်ပြီးတော့တွေးနေတဲ့အခါကျတော့ဗာစိတ်တွေဖြစ်နေတွေးတော်စိတ်တွေဖြစ်နေတာပေါ့အပြင်းရဲ့စိတ်တွေအတွင်းရဲ့စိတ်တွေမပြေဘူးလားဖြစ
်
ဖြစ်နေရင်ဖြစ်နေတယ်လို့သိသိပြင်ချက်ချင်းတစ်ခါတည်းဒီလေးပြန်ကလုံးမလားအဲ့ဒီလိုအသိလေးတွေကတ်ထားနေရင်းနဲ့ကိုပဲဩတခါတခါကြပြန်တော့ခံစားမှုဝရဏလေးကမပြေဘူးလားဖြစ်နေလားဩထိုင်လို့ကောင်းလိုက်တာထိုင်လို့မကောင်းဘူးရှုလို့ကောင်းလိုက်တာရှုလို့မကောင်းဘူးစသည်ဖြင့်နော်ခံစားမှုဝရဏလေးတွေကမပေါ်ဘူးလားပေါ်လားပေါ်ပါဘူ
း
သင်ညောတိုင်းပြောမယ်ဆိုရင်မြင်စိတ်မှာဘာဝရဏပေါ်မဲဟောမိခာဝရဏပေါ်မဲသင်ညောတိုင်းပြောရင်လေသင်ညောတိုင်းပြောရင်မြင်စိတ်မှာဘာဝရဏပေါ်မဲကြားစိတ်မှာဘာဝရဏပေါ်မဲနာစိတ်မှာဘာဝရဏပေါ်မဲသာစိတ်မှာဘာဝရဏပေါ်မဲ့တွေးထိစိတ်မှာဘာဝရဏပေါ်မဲ့ဒုက္ခဝရဏနဲ့ဒုက္ခဝရဏပေါ်မဲ့မို့လားဒုက္ခတာဟုတ်ကာယဝိညာဏလေဒုက္ခတာဟုတ်ကာယဝိညာဏမို့လားဘာဝရဏပေါ်မဲ့ဒုက္ခဝရဏနဲ့ဟောတွေးတော်စိတ်ကြတော့ဘာဝရဏတွေပေါ်မဲ့သောမနတဝရဏပေါ်မဲ့သောမနတဝရဏပေါ်မဲ့ဥပိ္ပခဝရဏပေါ်မဲ့ဟောဒါကဘာနဲ့ဘာအတိုင်းပြောတာလဲသိညောတိုင်းပြောတာမြတ်စွာဘုရားဟောတဲ့တရားနဲ့ပြောမယ်ဆိုလို့ရှိရင်တော့မြေစိတ်ပေါ်ပေါ်ကြားစိတ်ပေါ်ပေါ်နာစိတ်ပေါ်ပေါ်ဘာစိတ်ပဲပေါ်ပေါ်အဲ့ဒီစိတ်တွေနဲ့တွဲပြီးတော့ပေါ်နေတာဒီဝေဒနာ၃မျိုးပဲရှိတယ်ဘာဝေဒနာတွေတော့မင်းရင်ဒုက္ခဝေဒနာဒုက္ခဝေဒနာဥပိ္ပခဝေဒနာတိဏ္ဍသင်္ကတိဖတ်သောဖတ်တာပစ္စယဝေဒနာဒုက္ခဝဒုက္ခဝအဒုက္ခမဒုက္ခဝဒီလိုဟောတာတာကိုဒီလိုမလားအဲ့တော့ပါဠိတော်နေ့တိုင်းပြောရင်ဗာစိတ်ပဲပေါ်ပေါ်ဝေဒနာဘယ်နှမျိုးဖြစ်မဲ့ဘာဝေဒနာတွေတော့ဝေဒနာဆိုတာ2မျိုးတည်းပေါ်တာလား3မျိုးတည်းမှာ2မျိုးမျိုးပေါ်တာလားအာနာလိုက်တာနာလိုက်တာနာလိုက်တာဟောအဲ့ဒီအချိန်မှာဘာဝေဒနာဖြစ်မလဲအနာပြောက်သွားပြီဘာမှမရှိတော့ဘူးအဲ့ဒီအချိန်မှာဘာဝေဒနာဖြစ်မလဲဒုက္ခဝေဒနာသလကောဥပိ္ပခဝေဒနာသလကောဒီလိုမလားအဲ့ဒီလိုဆိုတော့ဟာဝေဒနာတွေမရှိတော့ဘူးတချို့ကပြောတယ်လေဝေဒနာတွေမရှိတော့ဘူးဘာရှိမှမသိတော့ဘူးဟုတ်ပါမလားဟုတ်ပါမလားသူပြောတဲ့ဝေဒနာမရှိတော့ဘူးဆိုတာဘာဝေဒနာချုပ်သွားတာကိုပြောတာလဲနာတာပြောက်တယ်ဆိုတော့ဒုက္ခဝေဒနာချုပ်သွားတာဒုက္ခဝေဒနာချုပ်ပြီးဘာဝေဒနာတွေစားတော့ပေါ်နေတော့ဒုက္ခဝေဒနာတော့လည်းကောင
်း
ဒါသူမသိလို့ပြောတာပေါ့ဟုတ်တယ်မဟုတ်လားနောက်ကိုယ်တကာကြီးတွေကမကြီးတွေကဟာရှင်ပြရဝေဒနာချုပ်သွားပြီးဘာမှမရှိတော့ဘူးများပြောရင်ရှင်းပြလိုက်ဟုတ်လားဝရဏမရှိဘူးလို့ပြောနေတာဘာဝရဏမရှိတာကိုပြောတာလဲဒါပေမဲ့ဘာဝရဏတွေရှိနေတော့လုံးဝမရှိတဲ့ဝေဒနာမရှိတဲ့အချိန်ဟာဘယ်အချိန်တော့
ဟမ်လောဘဝေဒနာမရှိတဲ့ချင်ဘယ်ချင်တော့တည်တဲ့ချင်ပေါ့ဟုတ်တယ်မလားမတည်မချင်းဝေဒနာရှိနေတာမလားစိတ်ရှိရင်ဝေဒနာရှိတယ်လေမဟုတ်လားဟုတ်လားစိတ်ရှိရင်ဒါဝေဒနာမရှိတဲ့ချင်ဘယ်ချင်တော့အဲ့ဒါသေးတာကိုပြောတာနော်ကောင်းပြီဒါမျိုးလို့ချင်းအဲ့ဒီဘာဝေဒနာပဲပေါ်ပေါ်ဘာစိတ်ပဲပေါ်ပေါ်အဲ့ဒီပေါ်တဲ့ဝေဒနာအဲ့ဒီပေါ်တဲ့စိတ်တွေဒီချားတရားတွေလားရှုခံတရားတွေလားရှုခံတရားပါအေးအဲ့ဒါတွေကိုတတိလေးကတမာလေးလေးနဲ့ဆက်ညာလေးနဲ့ကြည်ပင်းဒီလိုမလားအဲ့ဒါလိုကြည်ပင်းနေမယ်ဆိုရင်တဏပေါ်ခွင့်ရအောင်မလားတဏမပေါ်ရောပါတယ်ဖြစ်အောင်မလားဖြစ်ပါဘူးဘောပါရမဖြစ်ကမ္မဘဝဖြစ်အောင်မလားဖြစ်ပါဘူးကမ္မဘဝမှမဖြစ်ဇာတိရအောင်မလားခန္ဓာသိမ့်နိဗ္ဗာန်ဆိုတာအဲ့ဒါပြောတာပဲဟုတ်လားနိဗ္ဗာန်မရောက်သိရင်တော့မှဟောပရမသင်းအနေနဲ့အပေခန္ဓာတွေမချုပ်ဘူးလားချုပ်သွားလားချုပ်သွားပါဘူးကမ္မဘဝပြည့်စရာအပေဇာတိချုပ်သွားတာပဲနော်သောတာပန်မဖြစ်သေးတဲ့ပုဂ္ဂိုလ်လည်းပဲကမ္မဘဝပြည့်စရာအပေဇာတိမချုပ်ဘူးလားချုပ်နိုင်လားချုပ်ပါဘူးဝိပဿနာဉာဏ်ရင့်သွားရင်သုလသောတာပန်ဖြစ်သွားရင်ချုပ်သွားတာပဲဟုတ်လားကမ္မဘဝပြည့်စရာအပေဇာတိချုပ်သွားပြီဆိုရင်ကမ္မဘဝនិရောဓဇာတိនិရောဓအပေဇာတိនិရောဓဖြစ်သွားတာပေါ့အပေဇာတိនិရောဓဆိုဘယ်မြောက်တော့ဘယ်ပဲမြောက်တော့ဘူးဆိုဘယ်သွားမှာလဲလူဘုံနတ်ဘုံဒုက္ခိဘုံအဲ့ဒီကနေဘယ်ဆက်သွားမလဲနိဗ္ဗာန်နိဗ္ဗာန်ဆက်မသွားဘူးလားသွားသွားရလားကြောင့်မဖြောင်းဘူးလားဖြောင်းဒါကြောင့်ဝိပဿနာရှုတဲ့ပုဂ္ဂိုလ်သည်ယခုဘဝမှာသောတာပန်ဖြစ်မလားသက္ကရာကံဖြစ်မလားမမေးနဲ့ဟုတ်တယ်မလားဟာမင်းဘယ်တော့နိဗ္ဗာန်ရမလားမမေးနဲ့နော်အဓိကကဘာလို့ရမလဲဝိပဿနာဉာဏ်ရင့်အောင်လို့ဝိပဿနာဉာဏ်ရင့်တာနဲ့လည်းပဲနဲ့ကမ္မဘဝនិရောဓအပေဇာတိនិရောဓအပေဘေးမှာမလွတ်ဘူးလားလွတ်အပေဘေးမှာလွတ်သွားပြီဆိုကိုယ့်ရဲ့ဉာဏ်အခြေခံကနတ်ပြည်မှာလက်ကမ်းနေမှာလားထပ်ပြီးပွားအောင်မှာလားထပ်ပွားရင်အဲ့ဒီမှာသက္ကရာသောတာပန်သက္ကရာကအနာကဉာဏ်နာဖြစ်ပြီးတော့ဒုက္ခတိကနေနိဗ္ဗာန်ချမ်းသာဧကံမုချရောက်ပါလိမ့်မယ်ဟုတ်လားဒါဝိပဿနာရဲ့အကျိုးပဲဝိပဿနာအချင်းနဲ့မဖြစ်ဘူးเนาะသောတာပန်ဖြစ်တာမဖြစ်တာထားနိဗ္ဗာန်ရောက်တာမရောက်တာထားအ ਨੇ ဆုံးတော့အပေပေးမှလူဘုကအရေးကြီးတယ်သင်ရပေမရောက်ဘုကအရေးကြီးတယ်ဟုတ်တယ်မလားဒါကြောင့်ဝိပဿနာရှုနေတာဘာရွယ်ချက်နဲ့ရှုတယ်လဲမင်းရင်ရှင်းရှင်းပဲပြောလိုက်သင်ရအပေမရောက်လို့အပေမရောက်ဖို့ရှုနေတာသင်ရအပေမရောက်ချင်လို့ရှုနေတာဒါပဲမလားအဲ့ဒါကြောင့်သင်ရအပေပေးမှကာကွယ်နိုင်တဲ့ဉာဏ်ဤဝိပဿနာဉာဏ်ပါပဲသဘောပေါက်လားကဲသဘောပေါက်လဲပေါက်ပြီနိုင်တဲ့စီပြီဒါတို့ကိုတော့ကြအောင်စို့အေးကျမ်းမှချမ်းသာစွာပြည့်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသက်ဖွဲ့တင်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ